Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တရံ2022ခုနှစ်စက်တင်ဘာလ30ရက်နေ့တောက်ချန်နေမနက်ခင်းစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24.50 MHz လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်တော်ရရှိမြရှင်လန်းချက်မြေချပါစီရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့တူပြောပြပေးမှာပါယူကရိန်းနိုင်ငံထဲကနေမြေ၄ခုကိုရုရှားနိုင်ငံထဲကိုထည့်သွင်းဖို့အတွက်ရုရှားရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂအတွင်းမှုချုပ်ကရှုံချလိုက်ပါတယ်ဥရောပကိုရုရှားကနေအဓိကတင်ပို့နေတဲ့ဓာတ်ငွေပိုက်လိုင်းနှစ်ခုအဖောက်ခွဲခံခဲ့ရတာအတွက်နေတိုးမဟာမိတ်အဖွဲ့ကလည်းဓာတ်တုံပြန်မယ်လို့ပြောကြလိုက်ပါတယ်။အပူပိုင်းမုန်တိုင်းဝင်လာတဲ့ထိုင်းနိုင်ငံမှာတော့နောက်ဆက်တွဲရေကြီးတဲ့ဒဏ်ကြောင့်ဒုက္ခရောက်နေသူကထောင်နဲ့ချီရှိနေတာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်း
။ကောင်းပါပြီရှင်။မန္တလေးမှာတော့အချင်းထောင်ကားကိုလက်နက်ကိုင်အဖွဲ့တစ်ခုကကြာသာပတေးနေ့မှာတိုက်ခိုက်ခဲ့ပါတယ်
။အချုံကားကိုကျွန်တော်တို့သတင်းပေးမှုကြောင့်နိုင်ငံရေးသမားရှစ်ဦးပါလာလို့ကျွန်တော်သတင်းရရှိရဗျ။အဲဒီမှာကျွန်တော်တို့ပြန်တဲ့အချိန်ကိုကျွန်တော်တို့ဂျောင်းဝင်ဖြတ်ပြီးတော့တိုက်ခိုက်ခဲ့တာပေါ့နော်။
တက်ခဲမှုမှာပါဝင်တဲ့မြို့ပြပျောက်ချအဖွဲ့ကဘူနေလင်းက VOA ကိုပြောပြခဲ့တာဖြစ်ပါတယ်ရှင်မချခင်မှာအပြည့်စုံနားဆင်ချရအောင်ပါတချီလေးကဝင်လာတဲ့တရုတ်နိုင်ငံသားတွေကိုထိုင်းဘက်မှာဖမ်းဆီးတဲ့အကြောင်းကုံစင်းနှုံပြဿနာကရွှေရောင်းပေးုံနဲ့ပြေးလဲမလားဆိုတဲ့သုံးသက်ချက်တို့ကိုဒီမိနစ်ခင်းမှာနားဆင်ချရပါမယ်ရှင်နောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါအခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံကရုရှားသိမ်းပိုက်ထားတဲ့ဒေသ၄ခုကိုတောက်ကြနေမှာရုရှားနိုင်ငံတဲ့ကိုအခမ်းအနားနဲ့ထည့်သွင်းဖို့တရားဝင်ထည့်သွင်းဖို့အတွက်ရုရှားအစိုးရကစီစဉ်နေတာဟာတရားမဝင်ကြောင်းနဲ့ဒါကိုလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာပရင်းမှာပြောကြားလိုက်ပါတယ်
။ The UN Charter is clear. Any annexation of a state territory
ကုလသမဂ္ဂဗရင်ရှင်စာရန်ကရှင်းပါတယ်နိုင်ငံတကာနိုင်ငံရဲ့ပိုင်းနက်ကိုတခြားတနိုင်ငံကချင်းချောက်လို့ဖြစ်စေအင်အားသုံးပြီးဖြစ်စေတိုက်ခိုက်သိမ်းယူမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေကိုရောကုလသမဂ္ဂဗရင်ဂျင်စရန်ကိုပါချိုးဖောက်တာဖြစ်ပါတယ်လို့ပြောသွားတာပါယူကရိန်းပိုင်းနက်၄ခုဖြစ်တဲ့အရှေ့ပိုင်းကဒုန်းစက်နဲ့လူဟန့်စ်တောင်ပိုင်းကခါဆင်နဲ့ဇေပိုရီရှားဒေသတွေကိုသိမ်းယူဖို့လုပ်တဲ့ဘယ်ဆုံးဖြတ်ချက်မျိုးကမဆိုတရားမဝင်သလိုအပြစ်တင်ရှုံချတာခံရမယ်လို့လည်းပြောပါတယ်ယူကရိန်းကအဲ့ဒီဒေတာ၄ခုကိုရုရှားနိုင်ငံနဲ့တည်ဝင်ထည့်သွင်းမဲ့အခမ်းအနားကိုတောက်ချနေခြင်းပါမယ်လို့ရုရှားဆိုရကချက်တဘရီနဲ့အစောပိုင်းမှာပဲကြေညာခဲ့တာဖြစ်ပါတယ်။ဒီလောက်ရဟာတရားမဝင်တဲ့အတွက်လက်မခံကြောင်းယူကရိန်းကရောဒီလောက်ရကိုတုံ့ပြန်နေနေနဲ့နောက်ထပ်ဒဏ်ခတ်အရေးယူဖို့အသင့်ဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကပါပြောပါတယ်။ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ဒီအခမ်းအနားကိုသမ္မတဗလာဒီမီယာပူတင်နဲ့အတူဒီဒေတာ၄ခုမှာရုရှားခန့်အပ်လိုက်တဲ့အကြီးအကဲတွေပါတက်ရောက်မယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းရုရှားရဲ့အထူးအရောင်ဆန္ဒခံယူပွဲကိုရှုံချတဲ့အဆိုပြုချက်မူကြမ်းကိုအမေရိကန်ကအယ်ဘေးနီးယားနဲ့အတူရေးဆွဲနေတာပါဒီမူကြမ်းမှာယူကရိန်းရဲ့အနေအထားမှာဘာအပြောင်းလဲဖြစ်လာလားကမ္ဘာနိုင်ငံတွေကအသိမှမပြုတ်ဖို့နဲ့ယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့အတွက်တိုက်တွန်းထားတာဖြစ်ပါတယ
်ဥရောပကိုအလက်ပတ်ခီးစွာပြည်ဝင်ဗီဇာကန်ဆောင်ထားရကြတဲ့ရုရှားနိုင်ငံသားတွေကိုကြာသပတေးနေ့ညသခေါင်ကျော်ကစပြီးနေဆက်ကနေဝင်ဝင်မပေးတော့ဘူးလို့ဖင်လန်ဆွေကကြေညာပါတယ်မချရင်ရက်တွေကနှစ်နိုင်ငံနေဆက်မှာလူပေါင်းထောင်ချီရောက်လာခဲ့ရကဖင်လန်ဆွေကနေဆက်တွေကိုပိတ်ဖို့ကြေညာထားတာပါလက်ရှိချင်းနေရဖင်လန်နိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးကိုထိခိုက်နေတဲ့ကြောင့်အခုလိုလုပ်ရတာလို့လဲနိုင်ငံခြားရေးဝန်ကြီးပက်ကာဟာဗစ်တို့ကကြာသပတေးနေ့ဟယ်လ်စင်ကီမြို့တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဆုံးဖြတ်ချက်မချမီယူကရိန်းပါဝင်တခြားနိုင်ငံတွေနဲ့ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်ယူကရိန်းစစ်ပွဲအတွက်အရန်တပ်ဖွဲ့ဝင်3000လောက်စုဆောင်းမဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ပြီးခဲ့တဲ့သတင်းပတ်သက်ကြေညာခဲ့ခြင်းကစလို့ထောင်ထောင်ချီတဲ့ရုရှားနိုင်ငံသားတွေအင်းနီးချင်းနိုင်ငံတွေကိုထွက်ခွာနေကြတာပါဖင်လန်နိုင်ငံကိုနေဆက်ကနေဝင်ရောက်သူအရေအတွက်ဟာ80ရာခိုင်နှုန်းတိုးလာတယ်လို့လည်းရိုက်တာသတင်းကဖော်ပြပါတယ်ရုရှားနဲ့ကုန်းမြေနယ်နိမိတ်ကီလိုမီတာ1340ထိစပ်နေတဲ့ဖင်လန်နိုင်ငံကနေဆက်ကနေဝင်ဝင်ပိတ်ဖို့ဆုံးဖြတ်ချက်ဟာရုရှားဆိုရကအရန်တပ်ဖွဲ့တွေစုဆောင်းမဲ့ကြေညာခြင်းနဲ့အဓိကသက်ဆိုင်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းကတိမ့်ပိုက်ထားတဲ့နယ်မြေတွေမှာရုရှားကလူလူဆန္ဒခံယူပွဲကျင်းပတာပ ဘော်တစ်ပင်လယ်က North Stream ဓာတ်ငွေပိုက်လိုင်းတွေကအပြည့်အမောက်လိုရတရားလဲဆုံးဖြတ်ချက်ချတဲ့နေရာမှာထည့်သွင်းစဉ်းစားခဲ့တဲ့အချက်တွေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။နေဆက်ဝင်ဝင်တားမြစ်လိုက်ပြီးမဲ့မိသားစုထံအလဲပတ်သွားတာကျမ်းမာရေးအလုပ်ကိစ္စပညာရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စမျိုးတွေကိုတော့ကျွင်းချက်ဖြစ်နေလက်ခံသွားမယ်လို့လဲဖင်လန်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ
်။ရုရှားကနေဂျာမနီကိုသဘောဝတန်ငွေတင်ပို့ပေးနေတဲ့ဘော်တစ်ပင်လယ်ထဲက North Stream Pipeline နှစ်လိုင်းကွဲအမှုဟာတမင်ဖြည့်ဆည်းခံရတာဖြစ်ကြောင်းအထောက်ထားခိုင်မာတဲ့အတွက်လက်တုံပြန်မယ်လို့နေတိုးမဟာမိတ်အဖွဲ့ကကျယ်စပရင်းနေမှာပြောကြားလိုက်ပါတယ်။မဟာမိတ်တွေရဲ့အရေးပါတဲ့အခြေခံအဆောက်အအုံကိုတမင်သက်သက်တိုက်ခိုက်လာရင်ညီညီညွတ်ညွတ်နဲ့တနစ်ထန်ချတုံ့ပြန်မှုခံရမယ်လို့နေတိုးစစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေရဲ့အသံမှတ်တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီ pipeline တွေမှာတွေ့ရတဲ့အကွဲတဲ့နေရာ၄နေရာဟာအထူးစိုးရိမ်ရတယ်လို့ပြောပါတယ်။ pipeline တွေပျက်စီးရတာဘယ်သူလဲချက်လို့နေတိုးကထုတ်မပြောပေမဲ့လက်ရှိရထားတဲ့သတင်းအချက်လက်တွေအရဒါဟာတမင်သက်သက်ဖြည့်ဆည်းရလို့ရဆိုတာပြနေတယ်လို့ပြောပါတယ်။အခုတွေ့ရတဲ့ကွဲတဲ့နေရာတွေကဓာတ်ငွေတင်ပို့မှုကိုအန္တရာယ်ဖြစ်နိုင်စေတယ်လို့ပတ်ဝန်းကျင်အတွက်ကြီးမားတဲ့ပျက်စီးမှုလည်းကြုံရနိုင်တယ်လို့ပြောပါတယ်။ဒီ North Stream Pipeline တွေအဲ့ကွဲရတာဟာအကြမ်းဖက်တိုက်ခိုက်တာခံရတဲ့ပုံစံနဲ့တူတယ်လို့ဒီလို့ရဟာနိုင်ငံတော်အဆင့်ကပတ်ဝန်းပတ်သက်မှုမရှိရင်လုံးဝမဖြစ်နိုင်ဘူးလို့ Chetabrin နဲ့ Russia ဆိုတာပြောခွင့်ရ Dmitry Peskov ကပြောတယ်လို့ Russia သမ္မတ Vladimir Putin ကလည်းဒါဟာနိုင်ငံတကာအကြမ်းဖက်ဝါရဇွဲလက်ချက်ဖြစ်ကြောင်းတူရကီသမ္မတ Recep Tayyip Erdogan ကိုပြောကြားခဲ့တာဖြစ်ပါတယ်။ဥရောပအရာရှိတချို့နဲ့စွန့်ရဆိုင်ရာကျွမ်းကျင်သူတချို့ကတော့ဒီတိုက်ခိုက်မှုကိုရုရှားကလှုပ်ဆောင်တာဖြစ်နိုင်ပြီးတော့ဒါကရုရှားရဲ့ခုနှစ်လကြာအတိုက်ခိုက်ခံရတဲ့ယူကရိန်းကိုပံ့ပိုးပေးနေတဲ့ဥရောပနိုင်ငံတွေမှာရင်းနှင်းစည်းပိုတက်ပြီးစီးပွားရေးပိုကမောက်ကမောက်ဖြစ်လာစေဖို့လှုပ်တာဖြစ်ကြောင်းပြောပါတယ်။တချို့ကတော့အကြောင်းရင်းမှန်ကိုအသေးချာသိအောင်စုံစမ်းဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။
ဤဝင်နေငါစနပြပွဲတွေကိုထောက်ခံတဲ့အနေနဲ့ပထမဆုံးအချိန်ဖြစ်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဂျာသာဘီနီကစနပြတဲ့အမျိုးသမီးတွေကိုတာလီဘန်တွေကလူစုခွဲခဲ့ပါတယ်။အိနီချင်းဤဝင်နေငါမှာအမျိုးသမီးတွေခေါင်းစည်းပေါ်ဟာချုံမှုစီကန်းထုတ်ထားတာကိုတိတိကျကျမလိုက်နိုင်ဘူးဆိုပြီးဘာသာရေးရဲတွေကဖမ်းဆီးခဲ့တဲ့အမျိုးသမီးငယ်တူဖြစ်သူမာရှာအမီနီတိစုံမှုအတွက်နိုင်ငံတော်ဝန်စနပြပွဲတွေပေါ်ပေါက်နေချိန်မှာပဲအာဖဂန်အမျိုးသမီးတွေကလည်းထောက်ခံစနပြကြတာပါ။ခေါင်းစည်းပေါ်ဟာဝစ်စင်ထားတဲ့အာဖဂန်အမျိုးသမီးစနပြသူ30လောက်ဟာအီရန်ကစနပြသူတွေကြွေးကြော်တယ်လို့အမျိုးသမီးခွင့်ရေးကြွေးကြော်သံတွေကိုအော်ဟစ်ပြီးစနပြခဲ့ကြတယ်လို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ်။စနပြအမျိုးသမီးတွေကင်ဆောင်ထားတဲ့စာရန်တွေမှာလည်းအီရန်နိုင်ငံဟာနှုတ်ထလာခဲ့ပြီးအခုဒိုးလက်ရောက်ပြီးကဘူးမျိုးတော်ကနေအီရန်နိုင်ငံအစုံအာနာရှင်တွေကိုမလိုချင်ဘူးစတဲ့စာသားတွေကိုရေးသားထားတာတွေ့ရပါတယ်။စာနာပြသူတွေတိုင်ဆောင်ထားတဲ့စာရန်တွေကိုတာလီဘန်လူညိုတပ်ဖွဲ့တွေကအတင်းဆွဲယူဆုတ်ဖြဲခဲ့ကြပြီးနောက်ပိုင်းမှာလည်းလေထဲကိုတနက်ပစ်ပေါက်လူစုခွဲခဲ့တာပါ။စာနာပြပွဲစီစဉ်သူတွေကတော့အီရန်ပြည်သူတွေနဲ့အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေတသားတည်းရှိကြောင်းပြတ်တပ်ဖို့ရည်ရွယ်ပြီးစာနာပြတာလို့နောက်ပိုင်းမှာပြောဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာပြန်ရလာခဲ့ပြီးနောက်ပိုင်းအများပြည်သူမြင်ကွင်းမှာအမျိုးသမီးတွေမျက်နှာကိုဖုံးကွယ်ထားကြဖို့နဲ့ပုဂ္ဂလိကလုပ်ငန်းတွေကအမျိုးသမီးဝန်ထမ်းတွေအိမ်မှာပဲနေထိုင်ဖို့လဲညွှန်ကြားခဲ့တာပါ။မိသားစုဝင်အမျိုးသားတူဦးမပါဘဲနဲ့အမျိုးသမီးတွေခီးဝေးမသွားဖို့နဲ့မင်းကလေးငယ်တွေ6တန်းနောက်ပိုင်းကြောင်းတက်ခွင့်ကိုလဲတာလီဘန်တွေကတားမြစ်ထားတာဖြစ်ပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan ကမနေ့ကသတင်းတွေဆက်လက်ကြေညာနေပါတယ်ဒေါန်ဆန်စုကျင်းတဲ့သူ့ရဲ့စီးပွားရေးအချမ်းပေးဩစတြေးလျနိုင်ငံသားပမ်မော့ခါရှောင်းတန်တော်ပေါ်မှာနိုင်ငံတော်လှည့်ဝတ်ချက်ဥပဒေချိုးဖောက်မှုနဲ့ဆက်ဆိုထားတဲ့အမှုအတွက်ထောင်ဒဏ်3နှစ်စီကြာခံဖို့နေပြည်တော်အထူးတရားရုံးကချက်သရေနေမှာအမိန့်ချမှတ်ပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးပယ်နီဝွန်ကတော့အခုလိုထောင်ဒဏ်ပြစ်ဒဏ်ချတာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွှတ်ဖို့တောင်းဆိုတယ်လို့သူလွတ်မြောက်လောင်ဆက်လုပ်မယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာမတုံ့ပြန်သေးပါဘူး။ပမောက္ခရှောင်းတောင်းလာရဲ့မိတ်ဆွေဖြစ်သူစစ်ဒနီနီးပညာဌာနကစီးပွားရေးပညာရှင်တင်ဟာကော့ကတော့ ဒါဟာလက်ခံနိုင်ဖွယ်ရာမရှိသလိုတကယ်ဆိုသူကစီးပွားရေးအကြံပေးအနေနဲ့သူ့လို့သူလို့တာဖြစ်ပြီးတော့ဒါကိုထောင်ချတယ်ဆိုတာလက်ခံနိုင်ဖွယ်မရှိကြောင်းပြောပါတယ်။သုံးလာမပြောနဲ့သုံးရချတာတောင်လွန်လွန်နေပြီဖြစ်ပြီးအခုတော့သူ့ကိုပြစ်ဒဏ်ချလိုက်တဲ့အတွက်သူ့ကိုပြန်ဖို့ရာမျိုးလုပ်နိုင်တယ်။ဒါကြောင့်သူပြန်လွတ်လာဖို့မျှော်လင့်နေကြောင်းလည်းပြောပါတယ်။ရှောင်းတောင်းနာရဲ့ဇနီးဖြစ်သူကတော့ရှောင်းတောင်းနာဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ပေးခဲ့သူဖြစ်ပြီးမြန်မာနိုင်ငံကိုအနှစ်20ကျော်ထောက်ခံအားပေးခဲ့သူဖြစ်တဲ့အကြောင်းအခုချမှတ်လိုက်တဲ့ပြစ်ဒဏ်ရဲ့3ပုံ2ပုံလောက်ကအချုပ်ထောင်ထဲမှာနေခဲ့ပြီးဖြစ်တဲ့အတွက်သူ့အနေနဲ့မြန်မာနိုင်ငံအတွက်ဆောင်ရွက်ခဲ့တာတွေကိုငဲ့ညာပြီးတော့ပြည်နေဒဏ်ချမှတ်ပေးဖို့အတွက် Facebook စာမျက်နှာကနေရေးသားတောင်းဆိုလိုက်ပါတယ
်။ထိုင်းနိုင်ငံ Smooth Program ကငါးတစ်တာထုတ်လုပ်တဲ့စာရင်းတစ်ခုမှာအလုလုနေတဲ့မြန်မာရွှေပြောင်းအလုပ်သမားတရားကျော်အလုထုတ်ခံခဲ့ရပြီးနောက်ဒီထက်ကတချို့ကနစ်နာရေးရဖို့ကြိုးစားနေကြပါတယ်။တရားဝင်ထောက်ထားတဲ့အလုလုနေကြတဲ့မြန်မာအလုသမား130အလုထုတ်ခံရတဲ့ပေါ်မကျေနပ်ကြတဲ့အလုသမား30ကျော်ကအလုရှင်ကိုတရားဆွဲဆူထားတဲ့အမှုကိုတော့အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီလူသမားဝန်ကြီးဌာနကကူညီနေတယ်လို့လည်းအလုသမားတွေနဲ့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ပြည်တွင်းပြည်ပမြန်မာလူသမားတွေရဲ့အလုသမားခွင့်ရချုပ်ပေါက်ခံရမှုတွေအကျိုးခံစားခွင့်တွေရရှိအောင်ကူညီဖို့ရည်ရွယ်ပြီးတိုင်ကြားရေးစနစ်ကိုစီစဉ်ထားတဲ့အန်ယူဂျီအလုသမားဝန်ကြီးဌာနရဲ့ပြည်ပအလုသမားစီမံခန့်ခွဲရေးဦးစီးဌာနကတာဝန်ရှိသူဦးဝေလင်းမောင်ကတော့မြန်မာအလုသမား34ယောက်ရဲ့တိုင်ကြားချက်ကိုဒေသခံအလုသမားကာဝယ်ဆက်ချော်ရေးဌာနကိုတင်ပြထားတယ်လို့အလုထုတ်ခံရတဲ့မြန်မာလူသမားတရားကျော်တွေကတချို့ကိုလည်းအလုတ်ကန်တဲ့ရရှိနေအောင်စီစဉ်ထားတဲ့အကြောင်းထိုင်းနိုင်ငံခြေဆိုင်အလုသမားရေးလှုပ်ရှားနေတဲ့ AAC အဖွဲ့ကဦးရဲမင်းကပြောဆိုခဲ့ပါတယ်
။ American 2သမ္မတကမလာဟဲရစ်ဟာကိုရီးယားနှစ်နိုင်ငံခြားက DMC စစ်မဲ့ဇုံကိုချက်တပင်းတွေကတောရောက်ဆန်တွင်မြောက်ကိုရီးယားရဲ့ရက်စက်တဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်မှုကိုရောလက်နက်စမ်းသပ်မှုတွေနဲ့မတည်ငြိမ်အောင်လုပ်နေမှုကိုပါရှုတ်ချခဲ့ပါတယ်။ 2 သမ္မတဟဲရစ်ဒီစစ်မဲ့ဇုံကိုမလာခင်မှာရောရောက်လာလာချင်းမှာပါမြောက်ကိုရီးယားဘက်ကပက်တင်းတက်ဒုံးကျည်တွေပြစ်လွတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဟာဒီနေ့မှဒုံးကျည်ပြစ်လွတ်မှုအများဆုံးဖြစ်တဲ့စံချိန်တင်ထားပါတယ်။ဒီစစ်မဲ့ဇုံတဲကပမ်မွန်ဂျွန်ရွာကလေးကိုရောက်လာတဲ့ဒုသမရဟဲရစ်ကတော့မစ်ဇယ်ဒုံးစမ်းသပ်မှုတွေကိုရှုံချပြီးတော့ဒါဟာရန်ဆောက်မှုဆိုတာထင်ရှားကြောင်းပြောပါတယ်။ဒုသမရဟဲရစ်ဟာကျက်တပရင်းနေမှာပဲတောင်ကိုရီးယားသမရယုံဆုပ်ရုံးနဲ့လည်းတွေ့ဆုံခဲ့တာပါ။
ပူပိုင်းမုန်တိုင်းဝင်ရောက်ခဲ့တဲ့ထိုင်းနိုင်ငံမှာနောက်ဆက်တွဲလူပေါင်းထောင်ချီရေပေးတင်နေပါဗျ။မုန်တိုင်းကြောင့်မိုးတီထံလေပြင်းတရားကတစ်ပင်တွေပြိုလဲပြီးအ ਨੇ စုံလူတူးသေဆုံးခဲ့တယ်လို့ကြာသပတေးကမြေကမ်းနားရက်တွေမှာခါလောက်ထိလဲရေချင်းနေပါဗျ။24နာရီအတွင်းမိုးရေရှစ်လက်မကွဲလောက်ထိစံချိန်တင်ရွာသွန်းခဲ့တဲ့ထိုင်းနိုင်ငံရှေ့မြောက်ဘက်ကဥပုံရချတနီမှာတော့ရေပေးတန်တဲ့လူ9000ကျော်ကိုဘေးလွရာပြောင်းရွှေ့ပေးထားရတာပါ။စစ်ကတ်မှာတော့မုန်တိုင်းကြောင့်တစ်ပင်ပြိုလဲရာကအူသည်နှူးတံရရတဲ့အကြောင်းလဲသတင်းတွေကဖော်ပြပါဗျ။ဗီယက်နမ်နိုင်ငံအလဲပိုင်းကိုတက်ကက်ခဲ့တဲ့အပူပိုင်းမုန်တိုင်းနိုရူဟာထိုင်းနိုင်ငံကိုဝင်ရောက်ခဲ့ရမှာတော့လက်စစ်မီးတွေပြတ်တောက်အင်ခေါင်မိုးတွေလမ်းမေးကကြောင်ညာဆိုင်ပုတ်တွေလဲလွတ်ဆင်ပြုတ်ကျတဲ့အထိဖြစ်ခဲ့တာပါ။ဗီယက်နမ်မှာမုန်တိုင်းကြောင့်တည်ကြည်ထိခိုက်မှုသတင်းတော့မကြားပါဘူး။ထိုင်းနိုင်ငံမှာမုန်တိုင်းကြောင့်အိမ်ထောင်စု1000ကျော်ရေပေးသင့်ခဲ့တဲ့အကြောင်းလဲကပ်ဘေးတံကာဝယ်တာစီဌာနကပြောဆိုထားပါဗျ။အိမ်တွေမှာပိတ်မိနေသူတွေအရေးပေါ်ကူညီခဲ့စေရေးသမားတွေကားလောက်ရှိရေးထဲမှာတွားလာပြီးအစားအသောက်တွေနဲ့အကူအညီတွေကိုလည်းပေးရနေကြရပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပါမယ်စက်တင်ဘာ29ရက်မနေ့ပိုင်းကမန္တလေးမြို့အမရပူရမြို့နယ်မြင့်ငယ်တရားအနီးမှာနိုင်ငံရေးအကျဉ်းသားတွေတင်ဆောင်လာတဲ့အချုပ်ကားတစ်စီးကိုလက်နက်ကန်အဖွဲ့တစ်ဖွဲ့ကတိုက်ခိုက်ပြီးအကျဉ်းသားတွေကိုကယ်ထုတ်ဖို့ကြိုးစားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းနိုင်ငံရေးအကျဉ်းသား2ဦးလွတ်မြောက်ပြီး6ဦးကတော့ပြန်လည်ပြစ်ခတ်ဖမ်းဆီးခံခဲ့ရတယ်လို့တိုက်ခိုက်မှုမှာပါဝင်တဲ့တိုက်ခိုက်ရေးတာဝန်ခံကပြောပါတယ်။မြင့်ငယ်တရားအချုပ်ကားတိုက်ခိုက်မှုအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်။ကိုစော်မိုးကျော်ပြောပြပေးပါမယ်ရှင်
။စက်တင်ဘာလ29ရက်မနေ့ပိုင်း9နာရီဝန်းကျင်လောက်ကအဘအချင်းထောင်ကနေကြောက်စဲတရားရုံးကိုရုံးထုတ်တဲ့နိုင်ငံရေးအချင်းသားတွေပါတဲ့အထုပ်ကားကိုကြောက်စဲတရားရုံးကအပြန်မြင့်ငယ်တရားအနီးမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရဲအုပ်သေဆုံးပြီးထွက်ပြေးတဲ့အချင်းသားတွေကိုပြန်လည်ပစ်ခတ်ဖမ်းဆီးတာကြောင့်6ဦးပြန်လည်ဖမ်းဆီးခံရပါတယ်။ဖမ်းဆီးခံရသူတွေထဲတဦးကတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့မြို့ပြပျောက်ကြားအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကတာဝန်ခံဘိုနေလင်းက VOA ကိုပြောဆိုပါတယ
်။အချုပ်ကားကိုကျွန်တော်တို့သတင်းပေးမှုကြောင့်နိုင်ငံရေးသမားရှစ်ဦးပါလာလို့ကျွန်တော်သတင်းရရှိရပြ။အဲဒီမှာကျွန်တော်တို့ပြန်တဲ့အချိန်ကိုကျွန်တော်တို့ဂျောင်းဝင်ဖြတ်ပြီးတော့တိုက်ခိုက်ခဲ့တာပေါ့နော်။တ အခက်အခဲကျွန်တော်ရဲခုနှစ်ကောင်တည်ဆုံးပြီးတော့6ယောက်တော့ကြန့်ရှိရပါတယ်လွတ်မြောက်လာသူကတော့2ယောက်ပေါ့နော်ကျွန်တော်2ယောက်ကအချင်းကြီးမျိုးမျိုးကြောင့်ဖွဲ့သွားတဲ့အတွက်အဲ2ယောက်ကကျွန်တော်မဟာမိတ်ဖွဲ့လေးတစ်ခုနဲ့ပါသွားတယ်ဗျ
ပြန်လည်ဖန်ဆီးခံလိုက်ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရနိုင်ခြေတွေရှိတဲ့အတွက်စိုးရိမ်တယ်လို့လည်းဘိုးနေလင်းကပြောပါတယ်
အဲ6ယောက်ကိုတရင်အစိုးရတင်လိုက်ရတော့အဲ6ယောက်ရဲ့တရင်အစားအနာမပျောက်သွားအောင်လို့ကျွန်တော်နိုင်ငံရေးသမားတော်တော်များများကဘယ်သူမှမသိပဲနဲ့ကြွေလွင့်လာရတယ်များနေပြသူတို့ရဲ့လက်စားဖြောက်တဲ့အဟာပုံမူတည်ပြီးတော့နော်အဲကြောင့်မလို့ကျွန်တော်တရင်အစိုးရတင်လိုက်ရခြင်းဖြစ်ပါတယ်ကျွန်တော်အသေးစိတ်ကိုတော့ကျွန်တော်ရဲဘော်တွေအကုန်လုံးမလုံခြုံလို့ရတဲ့ကျွန်တော်ကဘာမှမပြောလို့မရသေးပါဘူးနဲ့
ဒီတိုက်ခိုက်မှုအပြီးမှာမန္တလေးတိုင်းမြင့်ငယ်မြို့နယ်အနီးမှာစစ်တပ်တွေကလမ်းတွေပိတ်ထားပါတယ်ဖြတ်သွားတဲ့ကားတွေကိုပိတ်ဆို့ပြီးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအကျဉ်းသားတွေဘသူဘဝဆိုတာတိကျအတည်ပြုချက်တွေမရသေးပါဘူးမန္တလေးတိုင်းအတွင်းနေရာတချို့မှာပစ်ခတ်မှုပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်တပ်ဘက်ကလုံခြုံရေးကိုတိုးချထားပါတယ်နေနေကိုဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလည်းမကြာခဏရှိတဲ့အကြောင်းနိုင်ငံရေးအတိုင်းအဝိုင်းနဲ့နှိစက်သူတွေကပြောပါတယ
်ကုဆောင်မှုချက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိုင်းဘက်ကဖမ်းဆီးတဲ့တင်ပြပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်ဒါချီလိတ်မြို့နယ်တဲကနေတရားမဝင်ဝေရောက်လာတဲ့တရုတ်နိုင်ငံသား၉ဦးကိုထိုင်းနေကြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်တာချီလေးမြို့နယ်ကနေတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား၉ဦးကိုထိုင်းအမှတ်3နယ်ခြားဆောင်တပ်ကစက်တင်ဘာလ28ရက်နေ့ကဖမ်းဆီးခဲ့တာပါ။ချင်းရိုင်ပြည်နယ်မဲဖားလွန်နယ်စပ်မှာထိုင်းအမှတ်3နယ်ခြားဆောင်တပ်ဖွဲ့ကကင်းလဲ့နေတော့မှာပဲမြန်မာနိုင်ငံနယ်စပ်ကနေမောင်းနေလာတဲ့ကားငယ်တစ်စီးကိုတားဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။ကားပေါ်မှာတော့ရေမောင်းလာတာကထိုင်းနိုင်ငံသားမဲဖားလွန်ကျေးရွာတစ်စီးဖြစ်ပြီးသူနဲ့အတူတရုတ်နိုင်ငံသား၉ဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေဟာတပ်သေးကဆိုင်ရွက်စာတမ်းတွေကင်ဆောင်ထားခြင်းမရှိသလိုတရားမဝင်ဝင်ရောက်လာတာဖြစ်တဲ့အတွက်နေကြားဆောင်တက်ကဖမ်းဆီးအရေးယူဖို့လှုံ့ဆော်နေပါတယ်။နေကြားဆောင်အမှတ်၃တက်ကတာဝန်ရှိသူဘုံမူဘွန်ရန်အင်ဝန်ကတော့ဖမ်းမိတဲ့တရုတ်နိုင်ငံသား၉ဦးကိုချင်းရိုင်ပြည်နယ်ရဲတပ်ဖွဲ့တံဆွဲပြောင်းပေးမှဖြစ်တဲ့အတွက်လိုအပ်တဲ့စစ်ဆေးမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောကြားသွားပါတယ်။ဒါချီလိတ်ဘက်ကနေမဲဆိုင်ဘက်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသား၉ဦးဟာတာချီလိတ်အွန်လိုင်းငွေလိမ်ကိန်းမှာလုတ်ကင်နေသူများဖြစ်တယ်ဆိုပြီးထိုင်းအနာဘိုင်တွေကဆိုပါတယ်ဆက်လက်စစ်ဆေးတွေးကြည့်ချက်တွေမှာတော့ဖမ်းမိတဲ့တရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံတာချီလိတ်မြို့ကအွန်လိုင်းလိမ်လည်ကိန်းကောစင်တာမှာလုတ်ကင်နေကြသူတွေဖြစ်ပြီးအခုရက်ပိုင်းတာချီလိတ်မြို့မှာမှုကင်းနေနေရေးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်တယ်လို့လည်းနေကြားဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တရုတ်နိုင်ငံသားတွေနဲ့အတူပါလာတဲ့ခီးဆောင်အိတ်တွေထဲမှာတော့လက်ကင်ဖုံးအလုံး40ကျော်နဲ့ဘန်ကက်အတော်များများတွေ့ရှိခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာလည်းအွန်လိုင်းလုံခြုံရေးလုပ်ငန်းတွေလုပ်ကင်နေတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိနေပါတယ်။အထူးသဖြင့်ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်ဘက်ကနေခိုးဝင်လာကြသူတွေ၊ကရင်ပြည်နယ်မြောက်ပိုင်းမြို့ဘက်ကနေခိုးဝင်လာတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းလောင်းကစားလုပ်ငန်းတွေမှာပြန်ပေးဆွဲမှုပြည်ထောင်စာလုပ်ငန်းနဲ့လူသက်မှုတွေဖြစ်ပွားကြောင်းသတင်းများထွက်ပေါ်ပြီးတဲ့နောက်မှာတော့ဖိလစ်ပိုင်အစိုးရကလိုင်စင်မဲ့အွန်လိုင်းကိန်းလုပ်ငန်းကိုဖြုတ်ခွင်းခဲ့ပါတယ်။ဒီနောက်တရုတ်လုံသား၄သန်းကိုပြည်နှံတန်ပေးမှဖြစ်ကြောင်းတရားရေးဌာနကတာဝန်ရှိသူတို့ကအင်ကာနေကပဲပြောကြားခဲ့ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ပြည်ရင်းကကုံစင်းနှုံးအခြေအနေအလားအလာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးပါမယ်။မြန်မာစစ်ကောင်စီကရွှေရင်းကားပြားရောင်းပြီးပြီးနောက်ပိုင်းမှာတော့ရွှေဈေးကဆက်ပြီးတော့ကျလာခြင်းရွှေစင်တုံးနဲ့ရွှေစင်ခဲတွေမြို့ကြီးနှစ်ခုမှာမနေ့ကရောင်းပေးခဲ့ပါတယ်။ကုံစင်းတို့မြန်မာမှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့ဒီလုပ်ရဟာဘလောက်ထိရောက်မှုရှိနိုင်ပါသလဲ။အခုလိုရောင်းချတာကပမာဏကနေလွန်ပြီးနောက်ချနေတာကြောင့်ဈေးကွက်ထဲရွှေဈေးတစ်စုံတရာချနိုင်ပေမဲ့အထွေထွေကုန်စင်းနှုန်းတက်လာတဲ့အတွက်တော့တက်ရောက်မှုနည်းနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကိုဝင်းမင်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံတဲ့အထွေထွေကုန်စင်းနှုန်းတွေတက်လာခြင်း ဒီလာဇမ်းမှာစာရောင်းပေးပြီးအခုလိုရွှေတွေဆက်ရောင်းပေးတာရဲ့ထူးခြားမှုပေါ့အမြင့်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတို့ကဒါမှကနဲ့လဲကြောင်းပေါ်ရောက်လာတယ်မဲ့ဒီနေ့တော့တော့ကြတယ်တကယ်တော့ရွှေသေးကဟိုနှစ်ဆန်းငါးသေးတုံးသေးတုံးသေးကနေပြီးတော့တုံးသေးငါးတုံးသေးဆက်လောက်ထိကြောင်းနဲ့အဲ့လိုမျိုးဟိုအခြေလို့တွေမှာရောက်သွားမှာနိုင်ငံတော်အနေနဲ့မြို့သားအချိုးစီးပွားတက်ဖို့ ချိန်မှာအစုရဲ့ဒေါ်လာကိုစိုးရိမ်စိတ်နဲ့ဝိုင်းပြီးဝယ်ဘလို့လာအဖေဟိုဖြစ်တဲ့ဈေးတဲ့အဆမတန်အပေါင်းများစွာဖြစ်သွားတဲ့အခါမှာဒီမနိုင်ငံငွေကြီးဈေးကွက်ကောငွေကြီးစနစ်ကောအလုံးမှာသွားပြီးထိခိုက်တာသတ်ပြရတာပေါ့နော်တော်တော့သူရောက်တော့ဈေးပြိုင်လေးလည်းနဲ့ရောက်မယ်ပေါ့နော်ဒီကတော့ဈေးပြိုင်လေးလည်းရောက်ကြမလို့ဈေးကွက်တိုင်းဈေးကွက်ပေါင်းစုတွေရောက်အောင်
ပါအဲ့ဒီတော့ဘာကြောင့်စစ်ကောင်စီအနေနဲ့အခုလိုရွှေတွေထက်ရောက်တာဖြစ်နိုင်ပါလဲလို့မေယာမှာအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေက
သူနှစ်ချက်ပြပထမတစ်ချက်အရေးကြီးဆုံးအချက်ကတော့ပြည်တွင်းသုံးဘတ်ဂျက်လုံငွေမှာလုံငွေပြငွေလည်းပြခဲ့တာပါပဲအခုဟာကပိုဆိုးလာတယ်ဘာကြောင့်ဆိုအရင်တော့ကတော့အဲ့လုံငွေတွေကိုဘယ်လိုနည်းနဲ့ဖြည့်လဲဆိုတော့ revenue ကမလောက်ရင်ပြည်တွင်းမှာစာကြုပ်စာတမ်းတွေထုတ်ရောင်းနေနော်ဒီလိုနဲ့ money supply ပေါ့ဗျာဖြည့်တယ်နောက်ဒီ need လက်ရှိတဲ့ကျွန်တော်ထားနိုင်ငံကားလာတော့ဘဏ်ငင်းငွေတွေကြောင့်ဒီတမကွန်မလောက်တာတွေစသည်ပေါ့နော်ရပါတော့ revenue ခေါ်တာပေါ့ဒီ need နဲ့ဖြည့်ပြီးကျွန်တော်ကာဘာဖြည့်အောင်လုပ်တယ်တနိုင်တဲ့များကျွန်တော်တို့ကဆက်ကူကြိုက်မထုတ်ဘူးဒါဥသိမ်းဆိုင်ကာလာမှလည်းတိုင်ကျင်းသုံးရတယ်ကျွန်တော်တွေ့ရတယ် energy ငားနဲ့မှလည်းဒီလုပ်ခဲ့တယ်အခုဟာကကြာသူတို့မှအဲ့ခက်ခက်ဖြစ်တော့ဒီလို budget လုံငွေကိုဖြည့်ဖို့တဲ့ဒီ need ကိုသူတို့စဉ်းစားတာဘာကြောင့်လဲပြည်သူလက်ထက်မှာငွေတွေရောက်နေပြန်ပြီးထွက်မလာတော့အဲ့ဒီ money circulation ထွက်တဲ့ငွေတွေကို money supply မှာတိုးပေါက်တော့ပြီးတနည်းနောက်တနည်းကတော့ရွှေထုတ်ရောင်းရင် money supply သဘောပါပဲရွှေဈေးကွက်ထက်မှာရွှေတွေဝန်းလာရင်ရွှေဈေးကြောက်အောင်လုပ်တာဗမာနိုင်ငံမှာအထက်ကုန်စင်းတော့တက်တဲ့အကြောင်းရင်းကနော်ဒေါ်လာနဲ့သူကရွှေရဲ့သူကစံလို့ဖြစ်နေတာဘူးဗျခွေရွှေကိုအရင်ကတည်းရောင်းခဲ့အဲ့လိုထည့်လိုက်ခြင်းအပြင်ပြီးခဲ့တဲ့ခုကျွန်တော်တို့ကြည့်နေခါမှာဒီပြည်ရဲ့တပတ်ဆယ်ရက်စသည်ပေါ့နော်ရွှေဈေးပြန်ကျလာတယ်လीအဲ့ဒါကိုထိမ့်မှုကုန်စည်နှုန်းကိုထိမ့်မှုအတွက်သူဒီနည်းနဲ့လုပ်တယ်လို့ယူဆပါတယ
်ဒီနေရာမှာအခုလိုရွှေဈေးစကျလာတာကနေအထွေထွေကုန်စည်နှုန်းတွေပါဆက်ကျတဲ့အထိတက်ရောက်မှုရှိနိုင်ပါလားလို့မေးရမှာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီးက
အခုလက်ရှိကြေညာချက်ကဘယ်လောက်ထိဆောင်ရွက်မလဲဆိုတာမပါတဲ့အတွက်ပြောရခက်တယ်ဒါပေမဲ့သုံးပိတာဆိုတဲ့ဘိုင်းလေးနဲ့ရန်ကုန်သုံးပိတာဆို6ပိတာဆိုပမာဏနေနေတိတိလေးပဲဘာမှမရှိရွှေတဲ့ဆိုင်ဝယ်စရာတော့သူလိုလိုကုန်ရင်းဝယ်စရာတော့မရှိဘူးဆိုတော့ဒီသုံးပိတာလောက်ကတော့အသိပြီးတော့ဟိုထိရောက်တော့ရန်ဟိုတိတာထင်ရှားတဲ့ဟိုတက်ရောက်မှုပြီးတော့ရောက်ပြီတော့မထင်ဘူးဒါပေမဲ့နောက်ဆက်တွဲပေါ့အခုရန်နေပြီးတော့မှဒီပိတာခွဲရောက်နေဒီပိတာမှာ၄ပိတာခွဲရောက်ပြီးဟိုရန်ကုန်မဲလေးမှာသုံးပိတာထက်ရောက်နေဆိုသုံးပိတာတော့ထွက်ရောက်နေပြီဆိုတော့အဲ image တော့မှာဘယ်တော့ထက်ရောက်မလဲဆိုတော့မသိဘူးဆိုရယ်လူရဲ့စိတ်ကရှိရဲ့ခါကျရင်ဒီကြတော့ထွက်မဝဲတော့ဘူးရောက်တဲ့ကွာစောစောစီးထွက်ရောက်လာလိမ့်မယ်ရောင်းပြေးထိုင်ဖြူစီးကကျတယ်အမှန်တော့ဒါကောင်းလားဆိုရင်ဒါပထမအဆင့်ကောင်းတဲ့လုပ်ရလို့ပြောလို့ရတယ်ဒါပေမဲ့တုံ့ပြန်တာနံပါတ်1တောင်းကြတယ်နံပါတ်2နှီးတယ်နံပါတ်3ကပမာဏနေ
အခုလိုရွှေဆက်ရောင်းတာရဲ့တက်ရောက်နိုင်မှုပေါ်ဆက်မရမှာဥစိန်ထေကလည်
းတက်ရောက်မှုအတိုင်းတာတော့နည်းမယ်ဗျသူတို့မှာအကြက်တဲ့သိပ်ဖြစ်တဲ့ကကြတော့စေမီဒီယံနဲ့ကုတာပဲအကျိုးဆက်ကတိတ်တို့ချိမှာမဟုတ်နည်းနည်းတော့တက်တာမယ်ဗောနလက်သိပ်လွန်းနေပြီလေဘာလို့ပြည်သူလူတွေလည်းသူတို့မပူပေါင်းဘူးအရင်တော့ကကျွန်တော်ကြည့်ဝန်အူတန်းရွှေကာလာပြန်ကြည့်ဦးသိန်းစိန်ကာလာငါးနှစ်ကြီး NLD ငါးနှစ်ကာလာရှိဒါတွေလည်းဒါဘတ်ဂျက်တစ်ပတ်ဆက်ပဲသို့တော့ဦးတန်းရွှေကာလာမှာတော်တော်2000လောက်ကကျွန်တော်ဘတ်ဂျက်ကိုကြည့်တဲ့အခါမှာငွေဆက်ကူရိုက်ထုတ်တာများတယ်မာလစ်ပန်နဲ့ကြည့်လို့ရတယ်အဲ့ဒီမှာများတော့ကိုသိန်းတို့နဲ့ဆက်မနေတက်လာဒါပေမဲ့ဦးသိန်းစိန်ကာလာမှာအဲ့ဒီဟာကိုမတုံးဘူးမတုံးတဲ့အခါမှာမင်းဆက်ပလိုက်ကလူတွေကလို့လည်းသူတို့ယုံကြည်အောင်နိုင်ငံတကာနဲ့ပူးပေါင်းလာတဲ့အခါမှာငွေဆက်ကူထုတ်တယ်မလားနေတယ်ဗျNLD ကာလာမှာလည်းနေတာပဲနော်သူကတော့ GDP နဲ့အချိုးချသွားတယ်လို့ရှိတယ်ပေါ့ပြောချင်တာကဘာပဲပြောပြောပြည်သူလူထုကဘူမောင်းဆောင်ရတဲ့အကွန်ခါတွေပေးတယ်စာချုပ်စန္ဒစ်ဆိုလည်းပတ်သက်ချမ်းသာတော့ဝယ်တာပဲအခုကဘယ်သူမှမလုပ်တော့တဲ့အပြင်တစ်ဖက်ကစီးထွက်တယ်တစ်ဖက်ကရပ်ပေါက်ရလန်းမရှိတဲ့ခါကျတော့အဲ့ဒါကိုဒီနည်းနဲ့ကူစားတယ်ဒါပေမဲ့ကူစားတဲ့ခါမှာလက်ကလွန်းနေပြီအနာအိုင်းအိမ်မကြီးဖြစ်နေပြီစေမှုတွေကုလည်းပဲဒီအနာပြောက်ဖို့ခက်နေပြီ
တကယ်တော့လက်ရှိကုန်စည်နှုန်းအချက်တဲကနေပြန်ဆက်သက်သာနိုင်ဖို့ကရွှေနဲ့ဒေါ်လာဆက်ရောင်းပေးပြီးထိမ့်ပေးတာအပြင်မူရင်းပြဿနာအစိုးရဝင်ငွေပြန်တက်လာဖို့အတွက်လည်းငွေလဲဈေးနှုန်းထိမ့်ချုပ်တာပါဝင်ဈေးကွက်ပုံပြက်စေနိုင်တာတွေကိုဆက်မလုပ်ဘဲလူထုနဲ့နိုင်ငံတကာယုံကြည်မှုပြန်ရလာဖို့လိုအပ်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ဒါကတော့ပြည်ရင်းကုန်ဈေးနှုန်းအလားအလာကိုကိုဝင်းမင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင် အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကြီးနဲ့ USTR American ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်များအဖွဲ့တို့ရဲ့မကြာသေးခင်ကကမ်ဘောဒီးယားနိုင်ငံ Siem Reap ကတွေ့ဆုံပွဲမှာအမေရိကန်နဲ့အရှေ့တောင်အာရှဒေသတစ်လွှားအပြန်အလှန်ကုန်သွယ်ရေးခိုင်မြဲအောင်လှုပ်ဆောင်နေမှုတွေနဲ့အတူအာဆီယံအပေါ်ထားတဲ့အမေရိကန်ရဲ့ဂတိကဘွတ်တွေကိုအလေးထားပြောကြားခွင့်ရခဲ့ပါတယ်။ကမ်ဘောဒီးယားကုန်သွယ်ရေးဝန်ကြီး Pan Sorasak နဲ့အတူစီဝေးကိုဦးဆောင်ခဲ့သူအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Catherine Tai ကတော့အာဆီယံဟာကမ္ဘာစတုထအကြီးဆုံးဈေးကွက်ကြီးဖြစ်နေသလိုအာဆီယံနဲ့ကုန်သွယ်တဲ့အမေရိကန်ကုန်စည်နဲ့ကုန်သွယ်ရေးဝန်ဆောင်မှုပမာဏဟာ2021မှာဒေါ်လာဘီလီယံပေါင်း442ဘီလီယံလောက်အထိရှိခဲ့တာကြောင့်သူ့အရင်နှစ်ကထက်22ရာခိုင်နှုန်းတိုးလာတာတွေ့ရတယ်လို့အစည်းအဝေးမတိုင်ခင်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်ရဲ့အာဆီယံနဲ့ဆက်ဆံရေးဟာအရေးပါတဲ့အတွက်တန်ရှင်းစွမ်းအင်အခြေခံအဆောက်အအုံဆိုင်ရာရှင်းနီးမြှုပ်နှံမှုတွေကျွမ်းကျင်မှုမြင့်တင်ရေးအစီအစဉ်တွေပုဂ္ဂလိကကဏ္ဍချိမြောက်မှုတွေနဲ့ပညာရေးယဉ်ကျေးမှုဖလှယ်ရေးလိုအစီအစဉ်တွေကနေတဆင့်နှစ်ဖက်ဆက်ဆံရေးနဲ့နဲ့ဆိုင်ဆိုင်ဖြစ်လာစေမဲ့အစီအစဉ်တွေအတွက်အမေရိကန်ဒေါ်လာတန်150ရာထားဖို့ဝါရှင်တန် DC မှာမေလကျင်းပတဲ့အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။2021အောက်တိုဘာမှာကျင်းပခဲ့တဲ့နှစ်ပတ်လည်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတုန်းကလည်းသမ္မတကျန်းမာရေးဥဒုယာတိသိပ္ပံပညာကုန်သွယ်ရေးချုံးမွေစေဖို့နဲ့တခြားကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ဒေါ်လာ102သန်းရင်းနှီးမြှုပ်နှံမယ်လို့ကြေညာခဲ့ပါတယ်။ဒီနှစ်အစောပိုင်းမှာကျင်းပတဲ့အမေရိကန်အာဆီယံကုန်သွယ်ရေးနဲ့အလုပ်သမားရေးရာဆွေးနွေးပွဲတော်မှာလည်းအာဆီယံအမေရိကန်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုမူပေါင်းအစီအစဉ်ချမှတ်မှုဟာနေဒေသတွင်းနေထိုင်သူအားလုံးအတွက်အလုပ်သမားရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာစံချိန်မီရေးဟာအရေးကြီးကြောင်းအမေရိကန်ကအခိုင်အမာရပ်တည်ပြောကြားခဲ့ပါတယ်။ဒီအောင်မြင်မှုတွေဟာဘိုင်ဒန်အစိုးရအဖွဲ့ရဲ့အလုပ်သမားရပ်ပိုင်ခွင့်မြေကမ္ဘာကိုကာကွယ်ရေးနဲ့အလုံးအတွက်အခွင့်အလန်းဖန်တီးပေးရေးကိုကင်ဆွဲတဲ့ထိတ်တန်းကုန်သွယ်ရေးဖြစ်လာစေမဲ့ကမ္ဘာတစ်လွှားရှင်ပြိုင်မှုဖြစ်လာအောင်ကြိုးစားမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တာယာပြောပါရယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့အကြားတိုင်ပင်ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့သမ္မတဘိုင်ဒန်ရဲ့အမေရိကန်အာဆီယံမဟာဗျူဟာကျမိတ်ဆွေဖြစ်မှုကိုတိုးမြှင့်မဲ့အစီအစဉ်သေးရဲ့အစိတ်အပိုင်းတစ်ခုအဖြစ်အမေရိကန်အာဆီယံအနာဂတ်စီးပွားရေးကဏ္ဍအကောင်အထည်ဖော်နိုင်မဲ့နည်းလမ်းတွေကိုနှစ်ဖက်တာဝန်ရှိသူတွေတက်တက်ကြွကြွဆွေးနွေးနိုင်ခဲ့တယ်လို့ချီးကျူးထားမှုလည်းပါဝင်ပါတယ်။ဒါအပြင်အခုဆွေးနွေးပွဲကနေဘက်ဆောင်ပါဝင်ရေးနိုင်ငံတကာဥပဒေလိုက်နာရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားပြီးကမ္ဘာနဲ့ဒေသတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝပြောရေးကိုရှေ့ရှုဆောင်ရွက်မှုအရေးပါကြောင်းပြသနိုင်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့သမ္မတဘိုင်ဒန်ပြောသလိုအနာဂတ်အင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်မှုနဲ့ပွင့်လင်းမှုတည်ငြိမ်မှုနဲ့တာယာဝပြောမှုအပြင်ကြံ့ခိုင်မှုနဲ့လုံခြုံမှုတွေကိုဖန်တီးပြီးထိမ့်ပေးနိုင်မဲ့အဓိကပုံကိုယ်တွေဖြစ်တဲ့အရှေ့တောင်အာရှဒေသမိမိတို့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေအတွက်ဆက်လက်ရည်တည်သွားဖို့တန်တိတ်ထန်ချထားတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။
တော်ရရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်တာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ဒါ့အပြင် VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာနဲ့ YouTube ဆက်မျက်နှာတို့ကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမင်းခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
် VOE American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မာငံတို့ ကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပေါင်းမြတ်ပြည့်စုံနဲ့မနက်ခင်ဖြစ်ကြပါစေသောတာရှင်များရှင် VOA American အသံရ2022ခုနှစ်စက်တင်ဘာလ30ရက်တောက်ချန်နေ့မနက်ခင်စီစဉ်တွေကိုလိုင်းဒိုမီတန်24/40/51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမရဲ့အစီအစဉ်နောက်တိုင်းရင်သတင်းလွှာတို့ကိုနားဆင်ချက်ရပါမယ်ရှင်
။သူတို့အိတ်လိုက်ခွန်မပြူတာကသူတို့တော့ထဲတော့ထဲရောက်မှလည်းသူတို့ဇောရင်လို့ဖြစ်ကောင်းဖြစ်မယ်လို့လည်းယူဆပါတယ
်။ဒါကတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ချက်ရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုတင်ပြပေးပါမယ်။တိုင်းပြည်အုပ်ချုပ်မင်းလုပ်သူတွေကိုဝေဖန်ဆန့်စစ်ပြီးအကဲဖြတ်တတ်အောင်သမိုင်းပညာတင် जा တင်းပုံအကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်အမျိုးသားပြန်လည်တင်ပြရေးလုပ်နိုင်ဖို့အတွက်အခြေခံပညာရေးမှာပြတ်ထန်းထားတဲ့သမိုင်းဖတ်စာကိုဘယ်လိုတင် जा တင်တယ်လဲဆိုတာကိုစက်တင်ဘာလ5ရက်နေ့ထုတ်Oxford လဖက်ရည်ဝိုင်းမှာဆွေးနွေးထားပါတယ်။ဒီအကြောင်းကိုအနည်း20လောက်လေ့လာထားတဲ့အမေရိကန်အမျိုးသမီးပညာရှင်ပမောက်ခဒေါက်တာရိုဇယ်လီမက်ထရိုကတင်ပြထားတာပါပဲ။တမိုင်းသင်ကြားရေးဟာရည်ရွယ်ချက်ဥတီချက်နဲ့ဆက်ဆက်နေပါတယ်တဲ့။နိုင်ငံရေးမှာကြားနေတဲ့တမိုင်းသင်ရိုးဆိုတာမရှိဘူးလို့ဆိုပါတယ်။တမိုင်းအချက်အလက်တွေဟာအလွန်များပြားလှပါတယ်။တမိုင်းဖတ်စာထဲမှာဘယ်အချက်ကိုထည့်ပြီးဘယ်အချက်ကိုခြံလှပ်ထားမယ်ဆိုတာကိုစာအုပ်ရေးသူကဆုံးဖြတ်ရပါတယ်။ဒါကြောင့်တမိုင်းသင်ကြားရဲ့ရည်ရွယ်ချက်ကိုအသေးအချာမဆန်းစစ်ဘူးဆိုရင်တမိုင်းဖတ်စာရေးသူရဲ့ရည်ရွယ်ချက်အတိုင်းသုံးမဟုတ်လူဖွဲ့စည်းမှလွှမ်းမိုးနေတဲ့ယူဆအတိုင်းလိုက်လုပ်တယ်လို့ဖြစ်နေပါလိမ့်မယ်။မိမိနေထိုင်ရာလူဖွဲ့စည်းကိုပြောင်းလဲဖို့ရည်ရွယ်ရင်ဘယ်လိုပြောင်းလဲမလဲဆိုတာကိုစဉ်းစားရပါလိမ့်မယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လိုပုဂ္ဂိုလ်ကတော့နိုင်ငံခေါင်းဆောင်ကိုဝေဖန်နိုင်အောင်သမိုင်းပြင်ပေးတာကိုမလိုလားပါဘူ
းပြည်ကြီးစိတ်ဓာတ်မြင့်တင်ဖို့အတွက်အမေရိကန်ပြည်ထောင်စုကြီးကျယ်ခမ်းနားပုံတွေကိုသာတင် जा ပြီးကျွန်စနစ်ကျင့်သုံးတာနဲ့ဒေသခံတိုင်းရင်းသားတွေကိုမျိုးပြုတ်အောင်တတ်ဖြတ်တာတွေကိုတော့ဒေါ်နယ်ထရမ့်မတင် जा စေလို့ပါဘူးဒါကြောင့်မြန်မာအစိုးရပြဋ္ဌာန်းတဲ့သမိုင်းစာအုပ်ကိုတင် जा တဲ့အခါမှာအမီးပြန်ခေါင်းပြန်ဆန်းစစ်လေ့လာပြီးကျေကျေပြန့်ပြန့်အဓိပ္ပာယ်ဖော်နိုင်မှုလိုတယ်လို့ဒေါက်တာရိုဇယ်လီမက်ထရိုကဆိုပါတယ်စစ်တိုက်တာတွေကိုဘယ်အရွယ်ကစပြီးသိသင့်တယ်လဲဆိုတဲ့မေးခွန်းဟာလည်းအရေးကြီးပါတယ်ဘီးရင်အောင်အကြောင်းပထမတန်းဖတ်စာမှာပါဝင်နေပါတယ်2010မတိုင်မီပညာရေးဌာနကထုတ်တဲ့သမိုင်းဖတ်စာရဲ့ရည်ရွယ်ချက်ဟာပြည်ကြီးစိတ်ဓာတ်နဲ့ပြည်တော်စုစိတ်ဓာတ်ညှင့်တင်ရေးဖြစ်တယ်လို့ဤတန်းမှာဖော်ပြထားပါတယ
်ဘီးရင်အောင်ဟာစစ်အောင်နိုင်တဲ့ဒေတာကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်တာမဟုတ်ပါဘူးဒါကြောင့်သူ့နန်းတက်တစ်ချောင်းမှာမြမတပြည်လုံးမှာပုံကံထောက်ချမှုတွေအများအားရှိနေပါတယ်မစုံနိုင်တဲ့သဘုံနှင်းနှင်းရေးလုပ်ငန်းကြောင့်လူအင်အားရောငွေအင်အားရောအများအပြားသုံးဆွဲရပါတယ်တစ်ချိန်တည်းမှာပဲဖျားကြောင်းကံတွေကိုလည်းတိဆောက်ပါတယ်ဒါပေမဲ့ဘရစ်နောင်ကွယ်လွန်တာနဲ့တပြိုင်နက်မြမနိုင်ငံပြိုကွဲပျက်စီးရတဲ့အတွက်အသက်ထင်ရှားရှိစေကဖုံးတပါထက်မြက်ကျော်ကြားခဲ့ပုံတွေဟာဟုတ်မှဟုတ်ရဲ့လားလို့တန်တရားဖြစ်လာရကြောင်းသမိုင်းပါမောခဟောင်းဒေါက်တာကျော်သက်ကပြည်တော်စုမြန်မာနိုင်ငံသမိုင်းကျောင်းသုံးစာအုပ်မှာရေးထားပါတယ
်ဘီရင်အောင်ကိုခေါင်းဆောင်ကောင်းဟုတ်မဟုတ်ဆန်းစစ်တက်သူတွေဟာလက်ရှိခေါင်းဆောင်တွေကိုလည်းအကဲဖြတ်တက်လာလိမ့်မယ်လို့ဒေါက်တာရိုဇယ်လီကဆိုပါတယ်ဒါပေမဲ့အစိုးရထုတ်ထားတဲ့စာအုပ်သာရှိတဲ့အတွက်ဒီစာအုပ်ကိုသုံးပြီးဝေဖန်ဆန်းစစ်တက်တဲ့ညံထွက်ပေါ်လာအောင်လုပ်ရလိမ့်မယ်လို့ဆိုပါတယ်ကျောင်းသူကျောင်းသားအများစုဟာတမိုင်းအချက်လက်တွေကိုအလွတ်ကျမှတ်နိုင်ရင်စာမင်းပွဲမှာအမှတ်များများရလိမ့်မယ်လို့ယူဆကြတာပါဆရာဆရာမတွေကိုမေးကြည့်တော့အဖြစ်မှန်ကိုကျောင်းသားတွေသိဖို့သင်ကြားတာလို့ဖြေသူကများပါတယ်အတိတ်ကအဖြစ်ရက်တွေကိုသင်ခန်းစာယူနိုင်အောင်သင်ကြားတာလို့ဖြေသူလည်းရှိပါတယ်ဒ ဒါပေမဲ့အစာအုပ်ထဲမှာမပါတဲ့သမိုင်းအချက်လက်တွေအများကြီးရှိနေသေးတာကိုလည်းသတိထားသင့်တယ်လို့ဆိုပါတယ်။မြမသမိုင်းတင်ကြားရေးဟာထင်သလောက်မလွယ်တာသိသာလှပါတယ
်။သမိုင်းတင်ကြားတဲ့ဆရာဆရာမတွေဟာပြဿနာမျိုးစုံကိုကြုံတွေ့နေရပါတယ်။စစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လုပ်နေသူတွေရှိသလိုအကြောင်းအမျိုးမျိုးကြောင့်အစိုးရအကြောင်းတွေမှာဆက်ပြီးအလုပ်လုပ်နေရတဲ့ဆရာဆရာမတွေလည်းရှိပါတယ်။တဲလာအခြေခံပညာရေးကျောင်းထိုင်းနိုင်ငံမှာဖွင့်ထားတဲ့ကျောင်းပုဂ္ဂလိကလူပညာချင်းကျောင်းစသဖြင့်အမျိုးမျိုးရှိတာမို့ကျောင်းရဲ့သဘာဝကိုလိုက်ပြီးသမိုင်းကိုဆန်းစစ်နိုင်ပါတယ်။ဥပမာအမြဲတမ်းစစ်ဖြစ်နေတဲ့ဘရင်နောင်ခစ်ကမိခင်နဲ့ကလေးများအခြေအနေကိုစဉ်းစားတတ်အောင်သင်ကြားပေးနိုင်ပါတယ်။ဒါပေမဲ့အခုအချိန်ဟာနေဆက်မှာအလုပ်လုပ်နေတဲ့ဆရာဆရာမတွေအတွက်အန္တရာယ်များတဲ့အတွက်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီတည်ဆောက်နိုင်တော့မှသမိုင်းတင်ကြားတဲ့နည်းတွေကိုကျင့်သုံးသင့်တယ်လို့မြင်သူတွေလည်းရှိပါတယ်။ပြဿနာအခက်အခဲရှိပေမဲ့သမိုင်းတင်ကြားရင်ဝေဖန်ဆန်းစစ်တဲ့အတွေ့အခေါ်ရှိလာအောင်လုပ်နိုင်ရင်ကျောင်းသားကျောင်းသူတွေရဲ့ဘဝဟာပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။စစ်ဝါဒီနဲ့ကျင်းမြောင်းတဲ့မျိုးသားဝါဒကြောင့်ဒုက္ခတုခအမျိုးမျိုးကြုံတွေ့နေရတဲ့မျိုးဆက်သစ်တွေဟာသမိုင်းအမြင်တွေကိုတင်ယူဖို့အဆင်ပြေဖြစ်နေပြီလို့ဒေါက်တာရိုဇယ်လီမက်ထရိုကယုံကြည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒါတော့ဦးဟောင်ခင်ရဲ့မြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုဗစ်ရဲ့ Omicron မျိုးကွဲစိတ် BA4 နဲ့ BA5 အဖြစ်များလာခြင်းတောက်ဆင်းတဲ့သက်သာလာသူတို့မှာခဏအတွင်းကိုဗစ်လက္ခဏာတွေပြန်ဖြစ်တာအဖြစ်များလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်အခုလိုပြန်ဖြစ်တာကဒီတောက်ဆင်းကြောင့်ပိုးပြန်များလာတာ viral rebound မဟုတ်ဘဲအခုမျိုးကွဲစိတ်တည်ရဲ့ထူးခြားလက္ခဏာသာဖြစ်ပြီးတကယ်မပြင်းထန်ပဲပြန်ကောင်းသွားလိမ့်ရှိပါတယ်ဒီအကြောင်းကိုတော့ New York မြို့Wake up height ဆေးရုံကညှို့ချရမှုနဲ့ကိုဗစ်လူနာတွေကိုတယ်လီဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမြင့်ကမေးမြန်းတင်ပြထားပါတယ်ရှင
် Okay ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ဖြစ်တာပြန်တက်လာချိန်မှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးနိုင်ငံတကာတွေ့ကြုံတွေအရအသက်မဆုံးရှုံးရင်းအဓိကမှုကာကွယ်ဆေးထိုးဖို့အရေးကြီးတာနဲ့လိုအပ်သူတွေတောက်ဆေးသုံးနိုင်ကြအောင်ပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်သင်ခန်းစာယူစရာတွေကိုဆက်ပြောမှာမို့ဒီတောက်ဆေးတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးသိရှိထားတာကနေစပြောပြပေးပါလားဆရာကြီ
းဒီနိုင်ငံမှာအရင်လဲ hot ဖြစ်ပါတယ်ဒီဆေးတောက်ပြီးတော့ယောဂလက္ခဏာပြောင်းသွားတယ်တစ်ပတ်လောက်ကြာတဲ့အခါကျတော့ပြန်ပြီးယောဂလက္ခဏာပြန်ပေါ်လာတယ်အဲ့တော့ rebound လို့ခေါ်တာပေါ့နော် viral rebound လို့ကျွန်တော်တို့သုံးတယ်ပြီးတဲ့အချိန်မှာအဲ့အချိန်ကျတော့တော့ပြန်ဆက်လိုက်တဲ့အခါမှာပြန်ပြီး positive ပြန်ဖြစ်လာတယ်။ Okay အဲ့ဒါအခုအချိန်မှာကျွန်တော်အများဆုံးရတဲ့ concept ပေါ့နော်ကျွန်တော်ရဲ့အလုပ်ပေါ်ကင်ပက်တွေပြီးခဲ့တဲ့ပတ်ကဆို၃ရက်တော့အဲ့ဒီတိုင်ဖြစ်တာဆိုတော့ကျွန်တော်တို့ပြီးပါတယ်တို့ကတော့ကျွန်တော်တက်လက်သက်ကြီးတို့ covid ဖြစ်တယ်တယ်ပင်လည်းနာတယ်လက္ခဏာကြီးလည်းပြကျွန်တော်တို့ပြီးလိုက်နောက်၂ရက်ကျတော့ယူပစ်တို့ပျောက်သွားတယ်လို့ပြောတယ်သူကပုံမှန်ဖြစ်တယ်ပြန်ဆက်လိုက်တယ် negative ဆိုတော့အလုပ်ပြန်အလုပ်တပတ်ကြာတော့နာလေးစီးတယ်ပြန်ပြီးတော့ဟိုနည်းနည်းလေးနေမကောင်းထိုင်မကောင်းလို့ဖြစ်လာတယ်ကိုယ်ရည်လက်တွေကြိုက်လာတယ်ဆိုတော့ပြန်ထပ်စစ်တာပေါ့ကျွန်တော်ကဆေးရုံမှာလုပ်လို့မရအောင်ဆေးရတယ်ဆစ်လိုက်တယ်ခါကျတော့ positive ပြန်ဖြစ်ပေါ့အဲ့တော့သူတို့ကြောက်တာပေါ့ဗျာဒီ Paxlovid ကြောက်စာရီထဲမှာလည်းရေးထားတယ် internet တွေပေါ်မှာလည်းအရင်ကဘယ်လိုပြန်ပြီးရေးထားတာဒီ viral rebound တွေဖြစ်တယ် viral rebound တွေဖြစ်တယ်ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီတောက်ဆေးတွေကြောင့်ဒီ viral rebound ပေါ့နော်ပိုးတွေပြန်များလာတာကတကယ်ဖြစ်တာလားဆရာ
အဲ့ဒါကို Pfizer ဒီတစ်ပတ်မှာရှင်းပေးထားပါတယ်viral rebound လို့ပြောရအောင်ဒီကျွန်တော်တို့ကဘယ်လိုပြောမှလဲပေါ့နော် how do you define the viral rebound လေကျွန်တော်တို့ကဒီလိုနှာခေါင်းထဲမှာပြန် swap ပြီးတော့ viral load လို့ခေါ်တယ်အတိအကျတော့ viral ဘယ်နှကောင်ရှိတယ်လဲကိုရေပြီးတော့ PCR လုပ်တာတော့မှသူတို့မှမတွေ့ပါဘူးပေါ့လေဆိုတော့ဒါကတော့ viral rebound မဟုတ်ဘူးဒါ virus ရဲ့သူ့ရဲ့ characteristic တစ်ခုဖြစ်ပါလိမ့်မယ်ပေါ့နော်ဆိုတော့သူတို့ရဲ့ literature အရပဲပြောတာပါစာအရပြောတာပေါ့နော်ကျွန်တော်နားလေတဲ့စာအရ viral rebound ဆိုတာတော့မရှိပါဘူးတကယ်လို့များဒုတိယတစ်ချိန်ထပ်ပြန်ပြီးတော့ဖြစ်လို့ဒီလိုပေါ့ within the week အတွင်းမှာပြန်ပြန်နောက်ထပ်တစ်ချိန်ထပ်မတော့ပါနဲ့။ဘာဖြစ်လို့လဲဆိုတော့ပေ clinical data မှမရှိပါဘူး။ဘာဓူမှလည်းမသုံးပါဘူး။အဲ့တော့ကျွန်တော်ပြောတယ် okay ပါ။တရက်နှစ်ရက်လောက်ပဲဖြစ်သွားတာ။ symptom ကလည်း very mild symptom ပါ။ပထမလောက်ကမဆိုးပါဘူး။ဒါပေမဲ့လည်း positive ဖြစ်တဲ့အတွက်ကြောင့်အလုပ်တော့လာလို့မရဘူး။ အဲ့ဒါနဲ့ပဲသူတို့နောက်နှစ်ရက်ပဲကြာပြန်ဆက်လိုက်တော့ negative လည်းဖြစ်သွားပါတယ်အရေးကြီးတာတော့ clinical symptom ဘာမှမရှိပါဘူးဆိုတော့အဲ့ဒါကိုကျွန်တော်အဓိကဆိုလိုချင်တာဘာလို့ဆိုပုံမှန်နိုင်ငံမှာ best low ပဲရတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသောက်ဆေးတွေကိုနိုင်ငံတကာမှာဘယ်လိုလူတွေမှာပဲပေးလဲဆရာ
ဒီနိုင်ငံမှာ best low ပဲကိုလူတိုင်းရေးပေးလို့မရပါဘူးဆရာဝန်ရေးမှပဲသွားတွေ့လို့ရပါတယ်ဟိုဘဒုမဆိုပတ်စံရှိလို့ဒီဆေးလည်းဝယ်လို့မရဘူး session နဲ့တမားကိုတောက်ချင်လို့လည်းတော်ရုံတိုင်းကိုဆရာကဒီနိုင်ငံမှာမရေးပေးပါဘူးကျွန်တော်တို့ကမေးပါမယ်သူမှာဘာလက္ခဏာရှိတယ်လဲအသက်50ကျော်သလားအသက်50အောက်ဆိုရင်ကျွန်တော်ကတော်ရုံတိုင်းကိုမရေးပေးတော့ရှားပါတယ်ဒါပေမဲ့လေအသက်50အောက်မှာဟိုကြောက်ကပြက်နေတဲ့လူတွေတို့ဆိုကျွန်တော်ပြောချင်တဲ့သဘောကလေကြောက်ကဟို stage 1 or 2ပေါ့နော်ဒါပေမဲ့ပြက်နေရင်ကျွန်တော်က monoprevia ကိုပေးကြအောင်ပေါ့လေဟိုစီဂျိုကအလွန်တရာမှထိန်လို့မရတဲ့လူတွေတို့တချို့သောလူတွေကဘန်နာရင်ကျအရန်ဆူဆူပေါ်ဖြစ်တဲ့လူတွေတချို့သောလူတွေကဒီကီမိုကင်ဆာဆေးသွင်းနေရတဲ့လူတွေအသက်50အောက်ပဲဒါမျိုးလူတွေတော့ကျွန်တော်ပေးတာပေါ့ဗျာပေါ်လေဆိုသူတို့မှာ reason ရှိတယ်လေ HIV သမားဆိုတော့ကျွန်တော်ကပေးတာပေါ့နော်ဆိုတော့ဟိုတာမန်ဗျာတညံ့မှာမှာနဲ့ဘာယောဂါမှာလည်းမရှိဘူးဗျာဆေးမှာလည်းမတောက်ဘူးလေဘေးနာရုံတော့တခြားပြောတာပေါ့လေဘာလို့တောက်မှာလို့ဆိုတော့ဒါတွေအကုန်လုံးဒီ oxygen saturation 92ရာခိုင်နှုန်းအထက်မှာရှိရပါတယ်oxygen saturation 92ရာခိုင်နှုန်းအောက်ရောက်လို့ရှင်ဒီဆေးတွေတုံးလို့မရပါဘူ
းဟုတ်ကဲ့ဆရာဒီခုသာပြီးသက်သာလာတဲ့အနေထားမှာရောဆရာနိုင်ငံတကာမှာနောက်ဆုံးတွေ့ရှိထားတဲ့ဒီတချို့လက္ခဏာမျိုးတွေပေါ့နော်ရေရှည်ဆက်ဖြစ်နေတာမျိုးအတွက်ကောသတိပြုဆရာအချံပေးခြင်းနေလား
ဒီတစ်ခါကတော့နည်းနည်းလေးတော့ချောင်းဆိုးတာတော့တော်တော်များများလေးမှာရှိကြတယ်ဗျတစ်ခါလေကြရင်တော့ကျွန်တော်ကတော့အဲ singular stress နဲ့ကျွန်တော်ထိန်းနေပေါ့နော် mostly ကတော့ကျွန်တော်အတွက်ကတော့ပြဿနာမရှိပါဘူးကျွန်တော်က stress ကိုသိပြီးတော့မပေးစေခြင်းဒီတော့ကျွန်တော်နည်းနည်းလေး conservative ပေါ့နော်ဟိုတမယိုးကြတယ်ကျွန်တော်ထိန်းတာများတယ်ဟိုနောက်တစ်ချက်ကတော့ဟိုနှုံးတာနေတာပေါ့လေအယုံ energy မရှိဘူးဒါကတော့တော်လေးကကူအောင်ခက်တဲ့အပိုင်းကအမှန်တိုင်းတော့ဘာဆေးမှမရှိဘူးနောက်တစ်ခုကတော့တချို့ကျွန်တော်ဒီမှာသုံးတဲ့ hyperglycemia paradox ဆိုသုံးတာပေါ့နော် hyperglycemia paradox ဆိုကျွန်တော်ဒီ covid ဆာပထမတစ်ချိန်ဖြစ်လာတဲ့ချိန်ကလူတွေကလေ diabetes မရှိဘဲနဲ့ sugar တွေမတရားထောင်တက်ပြီးတော့ covid ဆက်အတူရောက်လာအဲ့ဒီ paradox ဆာ still ရှိတယ်ဆိုတော့ဒီလူတွေကend of the covid pyi ကမှာ diabetes နဲ့ procedure အနေနဲ့ကြံရင်ခဲ့လားဆိုတော့တိတ်တော့မကြံဘူးဘာလို့ဆိုကျွန်တော်တွေ့ဘူးတဲ့လူတွေရှိတယ်ဟိုဒါမဲ့ကျွန်တော်တို့အဲ့လိုပဲ procedure ဆေးလေးကိုကျွန်တော်တို့လည်းထိန်းလိုက်တယ်အခု recovery ဖြစ်တော့3လ4လတော့ကျွန်တော် everything okay ကျွန်တော်ဆေးရဖြုတ်ပလိုက်လို့ရတယ်ကျွန်တော်တို့တွေ့တဲ့လောက်ကဒီတစ်ခဏတာအတွင်းမှာတက်တာပါဒီယောဂဖြစ်တဲ့အချိန်အတွင်းတော့တကယ်ကိုတက်တာပေါ့ဒါအဲ့ဒါလေးတွေကိုကျွန်တော်တို့လုတ်ပေးလို့ရှိရင်ပေါ့လေအိမ်မှာစစ်လိုက်ပေါ့ဗျာဒီမှာဒူနာဆေးတွေအရန်သွားနေတယ်နော်သူကကြောက်ကတ်တစ်ခါလေးပြတ်တက်တယ်သူက dehydration ပေါ့နော်ရေတက်လို့ဆိုရေကိုများများတောက်တာတို့ဒါမျိုးတွေလုပ်လိုက်လို့ရှင်ဒီ post covid မှာ consequences တွေကြားလာမယ်ဆိုလို့မရှိသလောက်နေပါလိမ့်ဟိုဆရာဝန်နဲ့ monitor လုပ်ပါနောက်မလိုအပ်တဲ့ဆေးတွေကျွန်တော်ကတော့မကြိုက်ဘူးပေါ့နော်အများကြီးသုံးတာလို့ပြောပါတယ် vitamin C တွေရောတခြားအရာတွေရောပြုတ်ပြီးတောက်တဲ့အခါကျွန်တော်ကိုယ်တိုင်ဆေးရအောင်လို့တောက်ချင်တယ်လူတိုင်းအစားဆိုတော့ဟိုတကယ်ချောင်းဆိုးရင်ချောင်းလေးပြောက်တဲ့ဆေးတွေလေဘင်းကိုပုံမှန်နိုင်ငံမှာအပေါ်ဆုံးကတော့စားရည်ကျင်းတာပေါ့နော်အဲ11တော့နားရတယ်ပြည်ဒါမဲ့လည်းဒီဖြစ်သွားပြီးပြန်ကောင်းသွားတဲ့အချိန်မှာတော့မကြံပါဘူးဆိုတော့စီးရဲလည်းကြာရှည်တောက်လို့မလိုပါဘူးဟိုဒုက္ခရောက်သွားတဲ့လူဆိုတာလည်းရှားပါတယ်ပြီးတော့ permanent damage လို့ခေါ်တဲ့ပျက်စီးယိုယွင်းသွားခြင်းပုံခဏတဲ့မှာစိတ်တစ်ပိုင်းကပျက်စီးယိုယွင်းသွားတဲ့ဟာလည်းရှားပါတယ
်ဟုတ်ကဲ့ဆရာကျွန်တော်မမေးပြီးတဲ့တခြားအရေးကြီးတာကော
ဒီခုကာလအိမ်မှာကိုဗစ်မဖြစ်ပြီးတဲ့လူဆိုတာမရှိသလောက်ကိုရှားတယ်နော်အခုက BA4 and 5ပေါ့နော်ဆိုတော့နောက်ကြလို့ရှင်ဘာထပ်ပြေအောင်လဲကျွန်တော်လည်းမသိဘူးvaccine ကိုရတဲ့ဟာကိုထိုးပါဒီ Sinovac ဝါ Sino အဲ့ဒီဟိုပုံမှန်နိုင်ငံမှာရတဲ့ဟာပေါ့ AstraZeneca ပေါ့နော်အိန္ဒိယလာတဲ့ဟာပေါ့ Covishield ပေါ့နော်အကောင်းဆုံးအကြံဉာဏ်ပေးတဲ့တစ်ပိုင်းကတော့ Sinovac နှလုံးထိုးတာပြီးသားဆိုနှလုံးဆိုတာ first package ပေါ့နော် one booster ထိုးတဲ့နေပေါ့နော်3လနဲ့6လကြာသွားလို့ရှင်ထိုးတဲ့နေ6လတော့ကောင်းတာပေါ့နော်3လကတော့ကောင်းဆုံးလို့ဆိုတော့သတ်မှတ်တာပေါ့လေပြီးသွားလို့ရှင်ဒီနိုင်ငံရဲ့ principle အတိုင်းပဲပေါ့နော်အသက်50ကျော်တယ်ပဲဖြစ်ဖြစ်ယောဂလက္ခဏာရှင်တော့ another 6 month မှာ second booster ထိုးပေါ့ the same sign of ပေါ့မရလို့ရှင်လည်း covid ရှိပေါ့လေ that also the same ပါပဲ covid ရှိကိုလည်း apply လုပ်လိုက်တာပေါ့နော်ကျွန်တော် russia data တော့ကျွန်တော်မသိရတဲ့ကြောင့်ပေါ့လေပြောတတ်ပါဘူ
း okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်စီစဉ်တင်ဆက်နေတဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
။အပ က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမြို့နာကစစ်တပ်ကုန်းတစ်ခုကို KNL ကသိမ်းပိုက်လိုက်ပါတယ်ရှမ်းမြောက်ဒိန်းနီမှာ KIA နဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်သတင်းလွှာတွေတဲမှာတော့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မင်းတပ်မှနေညီကန်တပ်ကဆန်ရောင်းဝယ်ခွင့်ကိုကန့်သတ်ထားတဲ့အတွက်ဒေသခံတွေအခက်တွေ့နေရတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖရဲသုံးစုမြို့အနီးရှိစစ်ကောင်စီတပ်ရဲ့ဖရဲတောင်စခန်းကုန်းကိုစက်တင်ဘာလ28ရက်မနက်စောစောမှာကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ဖွဲ့တို့ကသိမ်းပိုက်ခဲ့ပြီးဒုတက်ရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်73ယောက်တေဆုံးခဲ့တယ်လို့ KNL ဖက်ကဆိုပါတယ်။ဖရဲသုံးစုမြို့အခြေစိုက်စစ်ကောင်စီတပ်ရင်ခမရ283ဖရဲတောင်စခန်းကုန်းကိုတက်ရောက်သိမ်းပိုက်လိုက်ပြီးစစ်တပ်ဘက်ကတေဆုံးမှုတွေရှိတဲ့အပြင်ထွက်ပြေးလွတ်မြောက်သွားတာလည်းရှိပါတယ်တိုက်ပွဲအတွင်းလက်နက်မျိုးစုံ9လက်နဲ့ကြီးစံတွေကိုလည်းသိမ်းဆီးရမိတယ်လို့ KNL တပ်ရင်း16ကအရာရှိတယောက်ကပြောပါတယ်ဖျားသုံးစုနဲ့စစ်မျိုးကို KNU ကဝင်သိမ်းမဲ့တည်င်းပြတ်နေပြီးထိုင်းစစ်တပ်ကလည်းမြန်မာနိုင်ငံသားတွေဝင်မလာနိုင်အောင်နေကြားဂိတ်နဲ့ဝင်ပေါက်တွေကိုပိတ်ထားပြီးလုံခြုံရေးတင်းကျပ်ထားပါတယ်
ရှမ်းတောင်မူပြင်းနဲ့ကယားကရင်နီပြည်နယ်လွယ်ကော်ဒီမော့ဆူမြို့နယ်တွေထဲစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားကတိုက်ပွဲတွေထဲကလေးငယ်တွေအပါအဝင်အရက်သား10ယောက်သေဆုံးပြီး23ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီလူမှုအသင်းအဖွဲ့များကွန်ရက် KCSN ရဲ့စက်တင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် KCSN ရဲ့အစီရင်ခံစာအရစစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင့်မူပြင်းမြို့ပေါ်ကနေအိမ်100ဝန်းကျင်စက်တင်ဘာလတည်းမှာပြစီခဲ့တယ်လို့လည်းသိရပါတယ်အခုတေဆုံတဲ့အရက်သားတွေဟာစစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနဲ့မိမျိုးမိုင်းပောက်ကွဲမှုကြောင့်ဖြစ်တယ်လို့ KCSN ရဲ့တာဝန်ရှိသူတယောက်ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်နမ်ဆလပ်ရွာအနီးစက်တင်ဘာလ28ရက်နေ့မနက်ပိုင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီရဲ့ရင်တန်းကိုနမ်ဆလပ်ရွာနဲ့နာတီရွာကြားမှာ KIA ကကြားဖြတ်တိုက်ခိုက်ရာကနေနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါရယ်ဒီလိုတိုက်ခိုက်ခံရမှုအတွင်းမှာလဲစစ်ကားတစ်စီးမီးလောင်ပျက်စီးခဲ့တဲ့အပြင်တိုက်ပွဲကြောင့်ခရီးသွားကားတွေပိတ်မိခဲ့ပါတယ်။တိန်နီမြို့အပြင်နမ်တူမြို့ဘက်မှာလည်းအခုရက်ပိုင်း KIA PDF ပူပေါင်းတပ်တွေနဲ့စစ်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်
ရခိုင်ပြည်ကစစ်ပီးရှောင်ဒုက္ခသည်တွေကိုကူငီပေးနေတဲ့တင်ကကန်းလက်ရခိတအဖွဲ့ကဥက္ကဋ္ဌဖြစ်သူကိုအန်တာကြီးခေါ်ကိုတန်းရွှေကိုစစ်ကောင်စီတပ်ကအမှုဖွင့်ထားတဲ့အတွက်တင်းရှောင်နေရတယ်လို့သိရပါတယ်စက်တင်ဘာလ25ရက်နေ့ကနိုင်ငံတော်စူပူအောင်လှုပ်ဆော်မှုဆိုင်ရာဥပဒေပုံမှန်905ကကြီးနဲ့မြောက်ဦးမြို့နယ်တရားရုံးမှာအမှုဖွင့်ထားတဲ့အကြောင်းတရင်ကြားထားတယ်လို့ကာယကံရှင်ဖြစ်သူကိုအန်တာကြီးကပြောပါတယ်စက်တင်ဘာလ16ရက်နေ့ကတိုက်ပွဲတွေကြောင်းနေရက်ဆုံးခွာလာရတဲ့ရတိတောင်ဘူးတီတောင်နဲ့မောင်တော်မြို့နယ်ကစစ်ဘေးရှောင်တွေကိုကူငီဖို့အသွာမြောက်ဦးမြို့အဝင်940စစ်ကောင်စီတပ်ဂိတ်မှာကိုအန်တာကြီးစီးလာတဲ့ကားပြစ်ခတ်ခံခဲ့ရပြီးနောက်အခုလိုအမှုဖွင့်ခံရတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ရဲ့အဝင်ထွက်နေရာတွေကိုစစ်တပ်ကပိတ်ထားပြီးဒေသခံပြည်သူတွေခရီးသွားလာခွင့်နဲ့ကုန်ပစ္စည်းသယ်ယူခွင့်ကိုလည်းတတ်မြစ်ထားတယ်လို့သိရပါဗျ။မတူပီမြို့မှာအရင်ကဒေသခံပြည်သူတွေခရီးသွားမယ်ဆိုရင်အထွေထွေအုပ်ချုပ်ရေးမှူးထောက်ခံစာနဲ့ခရီးသွားလာခွင့်ရှိပေမဲ့မကြာသေးခင်ရဲ့ပိုင်းကစားလို့ထောက်ခံစာလည်းထုတ်မပေးတော့သလိုခရီးသွားလာခွင့်လည်းမပြုတော့ဘူးလို့မတူပီမြို့ကဒေသခံတဦးကပြောပါဗျ။စက်တဟာမတူပီမြို့အဝင်ထွက်လမ်းမကြီး၃ခုဖြစ်တဲ့မတူပီမင်းတက် မတူဘီဟာခါနဲ့မတူဘီပလဝမြို့ကိုဆက်သွယ်ထားတဲ့ကားလမ်းမကြီးတွေပေါ်ကမြို့ဝင်ထွက်တင်မှာစစ်စေးရေးဂိတ်တွေထားရှိပြီးဘသူ့ကိုမှဖြတ်တန်းသွားလာခွင့်မပြုတော့ဘူးလို့သူကဆိုပါတယ်မတူဘီမြို့ဟာချင်းပြည်နယ်တောင်ပိုင်းမှာစစ်ရေးအရာအချက်ချာကြတဲ့မြို့တစ်မြို့ဖြစ်ပြီးစစ်ကောင်စီရဲ့စစ်ပြူဟာအခြေဆိုင်ရာမြို့ဖြစ်တယ်လို့စတမလလယ်ပိုင်းကဆက်လို့ CDF မတူဘီတပ်ဖွဲ့နဲ့တကြော့ပြန်တိုက်ပွဲဖြစ်ပွားလာနေပါတယ်
စစ်ကောင်စီအကြီးအကဲရဲ့ဖိတ်ခေါ်မှုကြောင့်ဝပြည်သွေးစည်းငွေငွေတမရော UWSA မိုင်းလာ NDAA နဲ့ရှမ်းပြည်တူတည်ပါတီ SSPP တို့တွေ့ဆုံပြီးနောက်ပြည်내ရရှိရေးကိုပိုင်အောက်ချုပ်ခွင့်ရရှိရေးနဲ့ပင်လုံကတိကဝတ်တွေကိုအကောင့်တဲဖော်ရေးစတာတွေကိုဆွေးနွေးခဲ့ကြတာလို့သိရပါတယ်ဒီတောင်းဆိုမှုတွေကိုစစ်ကောင်စီကမူအရာလက်ခံသဘောတူထားပြီးလွှတ်တော်ကနေတဆင့်အကောင့်တဲဖော်သွားဖို့စစ်ကောင်စီရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်ပြည်내တတ်မှတ်ဖို့ကိုပိုင်အောက်ချုပ်ခွင့်တတ်မှတ်ဖို့အတွက်ဆိုရင်2008ဖွဲ့စည်းပုံအရရှမ်းပြည်လူထုရဲ့စန္ဒသဘောထားဒေသတွင်းကလူထုရဲ့သဘောထားစန္ဒတွေကိုရယူပြီးလွှတ်တော်ကနေတဆင့်အတီးပြုတ်ချက်ရယူမှဖွဲ့စည်းပုံပြင်ပြီးတတ်မှတ်ပေးနိုင်မှာဖြစ်ပါတယ်စစ်ကောင်စီရဲ့ပထမအကြိမ်ကမ်းလှမ်းဖိတ်ခေါ်မှုကို UWSP ကမေလ29ရက်နေ့ NDAA ကဇွန်လ4ရက်နေ့ SSPP ကတော့ဩဂုတ်လ4ရက်နေ့တွေမှာအတီးတီးတွားရောက်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်အုပ်ချုပ်ရေးကြေညာထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတန်းမြို့မှာခလာရ204နေမြေခံတပ်ရင်းကဆန်ရောင်းဝယ်ခွင့်ကိုထိန်းချုပ်ကန့်သတ်ထားစေဖြစ်တာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ကိုရောဘက်ကစူးစီးထားပါတယ
်စစ်ကောင်စီကဆန်တွေကိုထိန်းချုပ်ထားတဲ့အတွက်မြို့မြေမြို့ဖတွေဟာမင်းတန်းမြို့စစ်နေမြေမှုစီမှာခွင့်ပြုချက်တောင်းခံပြီးသူ့ရဲ့ခွင့်ပြုချက်နဲ့ပခုကူမြို့စံပွဲယုံတွေကနေဆန်မှာယူပြီးမင်းတပ်မြုပ်ခံပြည်သူတွေစားသုံးနိုင်ဖို့ပြန်လဲရောင်းချပေးနေရတာဖြစ်ပါတယ်ဒီလိုရောင်းချတဲ့နေရာမှာစံကိုလူတလောက်ဝယ်ယူလို့မရပဲမိသားစုတစုအိမ်ထောင်စုတစုကိုစံငါးပြည်နှုံးသာရောင်းချခွင့်ပြုတယ်လို့မင်းတပ်မြုပ်မြုပ်ဖအဖွဲ့ဝင်တယောက်ကပြောပါတယ
်တမိသားစုကငါးပြည်အဲ့ဒါအကုန်လုံးရှေ့နောက်ထပ်ပြောင်းကုန်လေအဲ့လိုအဲ့တော့အိမ်မှာစံအများကြီးစုထားတာတွေကဒီအခက်အခဲတွေရှိတဲ့ချက်ပြီးမှသူကအဖက်အဖွဲ့ကြီးဖက်အဖွဲ့ရဲ့သူတို့ရှိရင်လမ်းဆောင်ချက်ပေါ့သူကအိမ်လိုက်ခေါ်မပြူတာကသူတို့အဖက်တော်တဲ့ရောက်မှလည်းသူကဇောလို့ဇောလို့ဇောရင်လို့ဖြစ်ကောင်းဖြစ်မဲ့လို့လည်းယူဆပါတယ
်မင်းတပ်မြို့ဟာချင်းပြည်နယ်မှာစစ်အာဏာရှင်စနစ်ကိုစန့်ကျင်ပြီးမြန်မာလူဦးတော်လှန်ရေးမှာအစိုးဆုံးလက်နက်ကင်တိုက်ပွဲဝင်ခဲ့တဲ့မြို့တစ်မြို့ဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့နဲ့ဒေသကာကွယ်တပ်ဖွဲ့စီးတဲ့မင်းတပ်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်အုပ်ချုပ်ရေးမှာရှလောထုတ်ပြန်ထားတဲ့ဒေသလည်းဖြစ်ပါတယ်အခုလိုမျိုးစံကိုထိန်းချုပ်ကန့်သတ်တာဟာစီဒီရဲ့မင်းတပ်တပ်ဖွဲ့စီစံတွေမရောက်ရှိနိုင်အောင်ဖြက်လေးဖြက်သဘောမျိုးနဲ့ရိုက်ခါဖြက်တောက်ထားတာလို့သိရပါတယ
်ဖြက်လေးဖြက်မှလည်းပါတဲ့ပုံစံတပိုးဖြစ်တဲ့အခါမှာစံကရောင်းလို့မရဘူးတပြီမှာတော့မြောက်မြောက်ဖားတွေက volunteer တပိုးနဲ့အကျိုးဆောင်ပေးမှအဲ့လိုလေဒါခံပေးမှသိရတာဖြစ်လို့တော့
မင်းတပ်မျိုးမှာအခုလိုမျိုးစံရောင်းဝယ်ခွင့်ကိုကန့်သတ်တာဟာ9လကျော်လောက်ရှိပြီလို့ဒေသခံတွေကဆိုပါတယ်ဒီလိုမျိုးသာဆက်ပြီးအခြေခံစားတောက်ကုန်တွေကိုစစ်ကောင်စီတပ်ဖွဲ့ကဆက်လက်ထိန်းချုပ်ကန့်သတ်ထားမယ်ဆိုရင်ရှေ့လျှောက်ပူခက်ခဲလာနိုင်တယ်လို့မြို့မိမြို့ဖတွေကပြောပါတယ
်လုံးလုံးရှည်တော့ပေါ်ပေါ်ဆန်ဆန်တော့မဖြစ်ပေမဲ့ချိန်ရတော့ဒီနေ့အထိရတော့ဒါခက်ခဲမှုတွေကတော့အားလုံးကိုစီကိုစီရုန်းကန်ကြတယ်ချွေတာပြင်းမှကျွမ်းချံပြင်မှာတာမန်ရှင်ပေါ်တော့ပုံကြပြင်းနဲ့အထက်ခဲတော်များကြီးကျွမ်းတွေ့ရရှိအရေးဆက်ဖို့ကတော့ပိုးပြင်းမှာတကယ်လာမယ်တော့ရင်းမိမှာပေါ့နော
်အခုလက်ရှိမင်းတပ်မြို့ပေါ်မှာစားတောက်ကုန်ပစ္စည်းတွေစားသုံးစီနဲ့လောင်စာစီဈေးနှုန်းတွေကလည်းအစမတန်မြင့်တက်နေလို့မြို့ခံပြည်သူတွေအခက်ခဲများစွာနဲ့ကျွမ်းတွေ့နေရတယ်လို့သိရပါတယ်ခင်ဗျာ
ရခိုင်မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့အရက်သားတွေကိုရန်တမ်းပစ်ခတ်မှုတွေဇက်တိုက်လုပ်နေတဲ့အတွက်အပြစ်မဲ့ပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုအိမ်တွေလည်းပျက်စီးမှုတွေရှိနေပါတယ်ဒေသခံတွေလည်းနေအိမ်တွေကနေစွန့်ခွာပြီးတော့ထွက်ပြေးနေကြပါတယ်မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
စိုက်တဲ့နဲ့ရခိုင်တဲ့တော်အေတို့ရဲ့ရခိုင်ပြည်နယ်ထက်ကတကြောပြန်တိုက်ပွဲတွေပြန့်ထန်လာပြီးနောက်စိုက်တဲ့ရဲ့ကြောက်တော်ခြေဆိုင်စကခါကိုတက်ကလာနာကြီးတွေနဲ့ရဲသက်ပိုက်ခတ်မှုတွေကြောင့်ငကရရွာမှာအသား9နှစ်အရွယ်ကလေးတယောက်သေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
အခုတယောက်သေးတယ်အနာရသူတော့အရင်က၄ယောက်ရှိတယ်အိမ်တွေပြတ်သွားပါတယ်အိမ်ကတဆောင်ပြတ်ပြီးနောက်တဆောင်ကပေါက်ထွက်သွားတယ
်စက်တမ်ဘာလ24ရက်နေ့ညတနာရီကျော်အချိန်မှာလေကျောက်တော်မျိုးတဲကိုစိုက်တိုက်ကအကြောင်းမဲ့ဝန်ရောက်ပိုက်ခတ်ခဲ့တဲ့တော့သိမ့်ဆန်တိတ်ခိုခန့်မှာတိတ်ခိုနေသူတယောက်ဒဏ်ရာရရှိခဲ့တယ်လို့နေအိမ်သုံးလုံးမှာလေပြသမှုတွေရှိခဲ့ပါတယ်စက်တမ်ဘာလ25ရက်နေ့ကလေမောင်ပြမြို့နယ်မှာဇဲရီရိုက်နှစ်စီးကိုတမဲစီမြိတ်တင်မှာအေအေကပိုက်ခတ်ခဲ့တဲ့တော့စိုက်တိုက်ကရဟဲရိုက်တွေပါဝင်ဇဲရီရိုက်တွေကပါလာနာကြီးတွေနဲ့အနည်းအနာကရွာတွေကိုပိုက်ခတ်ခဲ့တယ်လို့ဒေသခံလူငယ်တယောက်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ်
လေနေစင်းနဲ့ပြစ်တယ်ရွာသားတွေကတော့အားလုံးထွက်ပြေးနေကြရတယ်စစ်တပ်ကိုချလို့ထွက်ပြေးသူကပြေးဖမ်းလို့ထွက်ပြေးသူကထွက်ပြေးနေပြစ်ဒဏ်ကျနေရသေးတယ
်အဲ့ဒီလိုပိုက်ခိုက်ခဲ့တဲ့အတွက်ခေါလောက်လျှောက်ကြည့်ရွာကဖုန်ကြီးကျောင်းမှာပုန်းခုန်နေတဲ့ကိုဝံသေးအမျိုးသမီးတူဦးနဲ့ကလေးနှုတ်ဦးမှလည်းဒဏ်ရာရရှိခဲ့ပါတယ်စတန်ဘာလ28ရက်နေ့မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲမောင်ပြမှာစိုက်တက်ကလေကျောက်ရေကျောက်တွေကပိုက်ခိုက်ခဲ့တဲ့အတွက်လေနှားရွေကလေးတယောက်အပါဝါ6ဦးမှလည်းဒဏ်ရာရရှိခဲ့ပါတယ်မြောက်ဦးနဲ့ပူးတိတော်စတဲ့မြို့တွေမှာလည်းစိုက်တက်ကလူနေရွာတွေကိုလာနာကြီးတွေနဲ့ပိုက်ခိုက်မှုတွေရှိနေတယ်လို့ပူးတိတော်မြို့နယ်ကတပိတ်တော်ရွာကိုလည်းစိုက်ကောက်စီတက်ကမိရှုခဲ့ပြီးရွာသားတချို့ကိုလည်းဖမ်းဆီးထားပါတယ်စိုက်တက်ကအကြောင်းမဲ့နေတိုက်လူလူပိုက်ခတ်နေတဲ့အတွက်ကြေးရွာသားတွေဟာရာမာမနေရဲ့ပဲတခြားနေရာတွေကိုပျောက်ရွှေ့နေကြတယ်လို့ကြောက်တော်ဒေသခံကအခုလိုစပြောပါတယ
်ရာမာလူ၃ချိုးတချိုးလောက်ပဲကျန်တော့တယ်မနေရဲ့ဘူးလေဒေသခံတွေကငကရရုတ်သားရွာတို့မောင်ရွာတို့ဆိုမနေရဲ့တော့ဘူးအဲ့ဒီဘက်ကပဲပြစ်နေတာကိုကြောက်ကလူတွေကလမ်းကိုလည်းမသွားရဲဘူးဆိုတော့ကြောက်တော်ကိုသွားတဲ့သူသွားတယ်
ဇူလိုင်လအစပိုင်းကစပြီးရခိုင်ပြည်မှာစိုက်တက်ကကုန်းလန့်ရေလန့်တွေကိုပိုက်ပြီးလူနေရွာတွေကိုရွေရွေရှရှိရှိပိုက်ခတ်ဖမ်းဆီးမှုတွေလုပ်နေတာဟာရခိုင်အမျိုးသားတွေအပေါ်အညှို့ကြီးစွာနဲ့အကြောက်တရလွှမ်းမိုးအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ရခိုင်နိုင်ငံရဲ့သမားတွေကပြောဆိုမှုတွေရှိနေပါတယ်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ဖျားတောင်စုမျိုးအနည်းရှိစစ်ကောင်စီတပ်ရဲ့ဖျားတောင်စခန်းကုန်းကို KNL တပ်ဖွဲ့တို့ကတိမ့်ပိုက်ခဲ့ပြီးဒုတိုက်ရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်13ယောက်တည်ဆုံခဲ့ပါတယ်။ချင်းပြည်နယ်မတူပီမြို့ရဲ့အဝင်ထွက်အားလုံးကိုစစ်တပ်ကပိတ်ထားပြီးဒေသခံတွေကိုခရီးသွားလာခွင့်နဲ့ဂုံပစ္စည်းတည်ယူခွင့်ကိုလည်းတားမြစ်ထားပါတယ
်။တရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းမဲ့အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပါ။
ပတ်စံအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လုပ်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေသတင်းတွေသတင်းဆောင်မတွေရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်
ယူကရိန်းနိုင်ငံကရုရှားသိမ်းပိုက်ထားတဲ့ဒေတာလေးကိုတောက်ကြန်နေမှာရုရှားနိုင်ငံတဲ့အခမ်းအနားနဲ့ထည့်သွင်းဖို့အတွက်အစိုးရကစီစဉ်နေတာဟာတရားမဝင်ကြောင်းနဲ့ဒါကိုလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကဂျက်သဘရီနေမှာပြောကြားလိုက်ပါတယ်။ယူကရိန်းရဲ့ပိုင်းနဲ့လေးခုဖြစ်တဲ့အရှေ့ပိုင်းကဒုန်းစက်နဲ့လူဟန်စ်တောင်ပိုင်းကခါဆင်နဲ့ဇပိုရီရှားဒေတာတွေကိုသိမ်းယူဖို့လုပ်တဲ့ဘဲဆုံးဖြတ်ချက်မျိုးပါမစို့တရားမဝင်သလိုအပြစ်တင်ရှုံချမှုကိုခံရမယ်လို့ကုလသမဂ္ဂအထွေမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။ဥရောပကိုအလဲပတ်ခီးသွားပြည်ဝင်ခွင့်ဗီဇာကန်ဆယ်ထားတဲ့ရုရှားနိုင်ငံသားတွေကိုစစ်တပ်ရင်းညတကောင်ရန်ကျော်အထင်ကစပြီးတော့နေဆက်ကနေဝင်ခွင့်မပြုတော့ဘူးလို့ဖင်လန်အစိုးရကကြေညာလိုက်ပါတယ်။မကြာသေးခင်ရက်တွေကနှစ်နိုင်ငံနေဆက်မှာလူပေါင်းထောင်နဲ့ချီးပြီးရောက်လာခဲ့ရကနေဖင်လန်အစိုးရကနေဆက်တွေကိုပိတ်ဖို့အတွက်ကြေညာလိုက်တာလည်းဖြစ်ပါတယ်။လက်ရှိအခြေအနေဟာဖင်လန်ရဲ့နိုင်ငံတကာဆက်ဆံရေးကိုထိခိုက်နိုင်တဲ့အတွက်အခုလိုလုပ်ရတာလို့ပြောပါတယ်။ယူကရိန်းစစ်ပွဲအတွက်အရန်တပ်ဖွဲ့ဝင်3000လောက်စုဆောင်းမယ်လို့ရုရှားသမ္မတပြောခဲ့တဲ့အချိန်ကစပြီးတော့ထောင်ထောင်ချီတဲ့ရုရှားနိုင်ငံသားတွေအိန္ဒိယနိုင်ငံတွေကိုထွက်ခွာနေကြတာလည်းဖြစ်ပါတယ်။ရုရှားကနေဂျာမနီကိုတဘောဝဓာတ်ငွေပို့ပေးနေတဲ့ဘောလ်တိတ်ပင်လယ်ပြင်တဲက North Stream ပိုက်လိုင်းနှစ်လိုင်းကွဲအမှုဟာတမင်အဖြစ်စီးခံရတာဆိုတာကိုအထောက်အထားခိုင်မာတဲ့အတွက်လက်တုံပြန်မှာဖြစ်ကြောင်းနေတိုးမဟာမိတ်အဖွဲ့ကကြက်တပရီနေမှာပြောကြားလိုက်ပါတယ်။မဟာမိတ်တွေရဲ့အရေးပါတဲ့အခြေခံအဆောက်အုံကိုတမင်တက်တဲ့တိုက်ခိုက်လာရင်ညီညီညွတ်ညွတ်နဲ့တန်လိမ့်ထန်ချတုံပြန်တာကိုခံရမယ်လို့နေတိုးစစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမန်တွေကကြေညာချက်ထုတ်ပြန်ပြောဆိုကြတာဖြစ်ပါတယ်။ဒေါန်ဆန်းစုကျင်တဲ့စီးပွားရေးဂျန်ဘေးဩစတြေးလျနိုင်ငံသားပါမခရှောင်းတန်တို့ပေါ်မှာ
နိုင်ငံတော်လျှော့ချက်အုပ်ပဒေချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုတွေထောင်ဒဏ်၃နှစ်စီကြာခံစေဖို့ကြေညာနေမှာအမိန့်ချမှတ်ခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်မိုးကျော်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း၉နာရီကနေ၁၀နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မသင်္ကေတထိုက်ပ
This program has come to you from the Voice of America, Washington.